Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ထူးမြတ်တဲ့ Christmas အကျိုးအခါသမယမှာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းပါတယ်ကျမအလီမာပါရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ24ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီအခုညပိုင်းနားဆင်ရမှာကတော့ထိတန်းရောက်သတင်းတွေနဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုဘယ်လိုစူးစီးထိန်းကြောင်မလဲတစ်ဖက်မှာအကျဉ်းဝန်နဲ့မညီတာတွေကိုဘယ်လိုအရေးယူမလဲဆိုတာနဲ့ပတ်သက်ပြီး
နိုင်ငံရဲ့တံမတော်ဖြစ်တယ်ပြည်သူတံမတော်ဖြစ်တယ်တရားနာရှင်စနစ်ကိုမြင့်ပြအောင်ချိန်မွားမယ်တောင်းရှိတယ်ဒီဒေါ်လာကြီးအလွန်ကာလမှာလေဒီနိုင်ငံနဲ့ဒီပြည်သူတွေရဲ့လူုံကြီးကိုအာမ
ENERGY အစိုးရကာကွယ်ရေးဝန်ကြီးဦးရီမွန်ပြောသွားတာပါဒီကြောင့်အပြည့်စုံကို VOA တီးတန့်ဆက်သွယ်မြန်မြန်ကမှရှုစားနာဆင်ရမှာပါတခါ2022ခုနှစ်အတွင်းပြည့်ပြတ်ခဲ့တဲ့နိုင်ငံတကာသတင်းအနှစ်ချုပ်အထူးစီစဉ်သတင်းဆောင်ပါစနေညတိုင်းတင်ဆက်ပေးနေကြဒုအတန်းစီစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်စုမြတ်မွန်ကပြောပြပေးပါရှင
်Ukraine စစ်ပွဲမှာတုံ့ပို့ Russia စစ်တပ်အတွက်ဆက်လက်နဲ့ပစ္စည်းတွေလိုရင်လိုသလောက်မြန်မြန်ရအောင်လုပ်ပေးထားပါလို့ Russia သမ္မတ Vladimir Putin က Russia ဆက်လက်နဲ့ပစ္စည်းထုတ်လုပ်နေတဲ့လုပ်ငန်းအကြီးအကဲတွေကိုပြောကြားခဲ့ပါတယ်။ Ukraine စစ်မျက်နှာပြင်မှာတိုက်ခိုက်နေကြတဲ့စစ်သားတွေလူသမျှလက်နက်တွေကိုအချိန်တိုအတွင်းပို့ပေးနိုင်အောင်ပြင်ဆင်ထားဖို့အပြင်တိုက်ခိုက်ရေးအတွက်လက်နက်တွေရဲ့အစွမ်းကိုလည်းမြင့်ထားဖို့လိုအပ်တယ်လို့တူလာမျိုးကလက်နက်ဆက်ရုံကိုသမ္မတ Putin တောက်ကြနေကတွားရောက်စဉ်ပြောကြားခဲ့တာပါ။ Russia ကာကွယ်ရေးဝန်ကြီးကလည်းကလစနီကော့ဖ်လက်နက်လုပ်ငန်းကနေလက်နက်တွေကို၈နှစ်ကစပြီးတိုးမြင့်ဝယ်ယူသွားမယ်လို့ဆိုပါတယ်။ယူကရိန်းမှာအထူးစစ်စင်ရေးလုပ်နေတယ်လို့ပူတင်ဆိုတဲ့စစ်ပွဲဟာ၁၇လနီးပါးကြာလကြိမ်မှာရုရှားဘက်ကလက်နက်အင်အားစစ်တီအင်အားတွေကြာဆုံးဆုံးရှုံးနေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြားထားပါတယ်။ရုရှားစစ်တပ်မှလက်နက်အင်အားမလုံလောက်တဲ့ပြဿနာတွေဖြစ်နေတယ်လို့ဗြိတိန်ကာကွယ်ရေးဌာနရဲ့ထောက်လှမ်းရေးဌာနကလည်းသတင်းထုတ်ပြန်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာလက်နက်ပြက်လက်မှုဟာအဓိကပြဿနာကြီးဖြစ်နေပုံရတယ်လို့ဒီနေ့စနေနေ့ထုတ်ပြန်တဲ့ထောက်လှမ်းရေးသတင်းမှဖော်ပြပါရယ်ပက်ထိန်ခရူးစ်မစ်ဆိုင်းဒုံးတွေအကန့်အသတ်ရှိနေတဲ့အတွက်ယူကရိန်းဘက်ကတာဝင်းပစ်ဒုံးနဲ့တိုက်ခိုက်မှုတစ်ပတ်တစ်ခါသာလုံနိုင်ပုံရတယ်လို့ပြောပါရယ်တစ်ချိန်တည်းမှာပဲအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်မှုတွေလုံနိုင်လောက်အောင်လက်နက်ကြီးတွေလည်းထပ်ပြီးတော့စုဆောင်းနိုင်ပုံမရဘူးလို့ဗြိတိန်ကာကွယ်ရေးဌာနထောက်လှမ်းရေးသတင်းအချက်အလက်တွေကိုဒီကနေ့စနေနေ့မှထုတ်ပြန်ခဲ့ပါရယ်အမေရိကန်ပြည်ထောင်စုမှာကာကွယ်ရေးဆိုင်ရာ2023ခုနှစ်အတွက်ဒေါ်လာ858ဘီလီယံသုံးစွဲမဲ့ NDAA ဥပဒေကိုသမ္မတဂျိုးဘိုင်ဒန်တောက်ကြနေကလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအရအမေရိကန်ကာကွယ်ရေးဌာနအတွက်ဒေါ်လာ 816.8 ဘီလီယံသုံးစွဲခွင့်ပြုထားပါတယ်။ဒါကြောင့်ကာကွယ်ရေးဌာနရဲ့စစ်ဖက်အရက်ဖက်ဝန်ထမ်းတွေကိုလစာ 4.6 ရာခိုင်နှုန်းအထိတိုးမြှင့်ပေးသွားမှာဖြစ်ပါတယ်။အမျိုးသားကာကွယ်ရေးမဟာဗျူဟာကိုအရှိန်မြှင့်ပြီးတော့အမျိုးသားကာကွယ်ရေးမဟာဗျူဟာကိုအရှိန်မြင့်မြင့်အကောင့်ထဲဖော်ဖို့နဲ့ငွေကြေးဖောင်းပွားမှုပြဿနာကိုထိထိရောက်ရောက်ဖြေရှင်းနိုင်ဖို့ကာကွယ်ရေးဌာနကမူလတင်ပြတဲ့အတုံးစရိတ်ထက်ကို45ဘီလီယံပို့ပြီးတော့သတ်မှတ်ပေးထားပါတယ်။ NDAA ကာကွယ်ရေးဆိုင်ရာဥပဒေမှာမြန်မာနိုင်ငံဒီမိုကရေစီရေးကိုမြင့်တင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေ PDF ကာကွယ်ရေးအဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးရည်လည်းထည့်သွင်းထားပါတယ်။မြန်မာနိုင်ငံတည်းကတိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာဖက်ဒရယ်စနစ်ခိုင်မာစေရေးအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လဲပါဝင်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC လွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ CDM လှုပ်ရှားသူတွေရဲ့စစ်အုပ်ချုပ်ရေးအဆုံးသတ်စေရေးအထောက်ဆောင်ရွက်မှုတွေကိုထောက်ခံပံ့ပိုးသွားဖို့လဲအမေရိကန်ဥပဒေထဲမှာပါဝင်ပါတယ်။ Ukraine စစ်ပွဲ၊ Taiwan ၊မြောက်ကိုရီးယားနဲ့အီရန်နိုင်ငံတို့နဲ့ပတ်သက်လို့အမေရိကန်တို့တုံ့ပြန်ဆောင်ရွက်ဖို့စရိတ်တွေကိုလည်း NDAA အတုံးစရိတ်ဥပဒေထဲမှာထည့်သွင်းထားပါတယ်။အခုလို2023ခုနှစ်အတွက်အမေရိကန်ကာကွယ်ရေးအတုံးစရိတ်ထဲမှာထိုင်ဝမ်အတွက်စရိတ်ထောက်ပံ့စရိတ်တိုးထားတဲ့အပေါ်တရုတ်ကတော့ဒေါသနဲ့တုံ့ပြန်လိုက်ပါတယ်။ထိုင်ဝမ်လုံခြုံရေးအတွက်တိုးမြင့်ကူညီမဲ့အပေါ်ထိုင်ဝမ်အစိုးရကတော့ကျေးဇူးတင်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးအတုံးစရိတ် NDAA ဥပဒေအပေါ်အလွန်အမင်းမချေမနှက်ဖြစ်ရပြီးတော့လုံးဝဆန့်ကျင်တယ်လို့တရုတ်နိုင်ငံကြားရေးဌာနကဒီကနေ့စနေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ထိုင်ဝမ်အတွက်ဒေါ်လာ10ဘီလီယံအထိသုံးပြီးတော့လုံခြုံရေးဆိုင်ရာထောက်ပံ့ကူညီမှုတွေလုပ်ဖို့နဲ့ထိုင်ဝမ်အတွက်မြန်မြန်ဆန်ဆန်လက်နက်ရောင်းနိုင်ဖို့ခွင့်ပြုချက်ပါဝင်တဲ့အတုံးစရိတ်ဥပဒေဟာထိုင်ဝမ်ရေလက်ကြားရဲ့ငြိမ်းချမ်းရေးနဲ့ကြီးငြိမ်းရေးကိုအလွန်အမင်းထိခိုက်စေတယ်လို့တရုတ်ကတုံ့ပြန်ပါတယ်။ တရုတ်ကထိုင်ဝမ်ကျွန်းဟာသူတို့ပိုင်ဖြစ်တယ်လို့အမြဲပြောနေပြီးတော့အခုလိုစီးရေးအရာကူညီထောက်ပံ့တဲ့အပေါ်မှာပြင်းပြင်းထန်ထန်ကန့်ကွက်လေးရှိပါတယ်အမေရိကန်ရဲ့ကာကွယ်ရေးအသုံးစရိတ်ထဲထိုင်ဝမ်အတွက်ပါသုံးဖို့ထည့်သွင်းထားတဲ့အပေါ်ကျေးဇူးတင်တယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနကဖော်ပြပြောဆိုခဲ့ပြီးဒါဟာထိုင်ဝမ်အမေရိကန်ဆက်ဆံရေးနဲ့ထိုင်ဝမ်ကျွန်းလုံခြုံရေးအားကောင်းဖို့ဘလောက်အရေးကြီးတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ
်။ VOA အမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်တိုမီတာ19 kHz 15953ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အမေရိကန်နေရာတော်တော်များများမှာအသက်အန္တရာယ်ရှိလောက်အောင်အေးခဲနေပြီးတော့လေပြင်းတိုက်ခတ်မှုတွေကြောင့်ဆက်ဆက်သေဆုံးသူဟာ20နီးပါးအထိတိုးလာနေတယ်လို့အမေရိကန်သတင်းတွေမှာဖော်ပြကြပါတယ်လူသား200ကျော်နိုင်ငံရဲ့3ပုံ2ပုံလောက်နှင်းမုန်တိုင်းဒဏ်နဲ့အေးခဲနေပြီးတော့တချို့နေရာတွေမှာဓာတ်အားလိုင်းတွေကျိုးကျတဲ့အတွက်မီးတွေပြက်နေပါတယ်။ရာသီဥတုအေးခဲနေတဲ့အချိန်လူဦးရေသက်တမ်းခွဲလောက်လျှက်စင်ပြီးမရဘဲဖြစ်နေပြီးတော့လေရင်ခီးစင်တွေလည်းထောင်ထဲချဖြတ်ထားရပါတယ်။နှစ်ပေါင်း30ကျော်အတွင်းမှာမကြုံစဘူးဝင်ရောက်တဲ့မုန်တိုင်းကြောင့်တချို့နေရာတွေမှာရေတွေခဲနေတယ်လို့တချို့နေရာတွေမှာနှင်းတွေအထူးအထပ်ဖုံးထွက်နေပါတယ်။တချို့နေရာတွေမှာတော့ရေကြီးနေပါတယ်။အရှိဘက်ကံယူရန်တခြားမှာရေမျက်နှာပြင်3ပေလောက်အထိမြင့်တက်နိုင်ကရေကြီးနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်။လေအေးတွေတိုက်ခတ်နေတဲ့အတွက်အပြင်ထွက်ဖို့လိုအပ်တယ်ဆိုရင်အဝတ်အစားထူးထဲထဲဝတ်ဆင်ပြီးတော့တက်နိုင်သမျှအသားမပေါ်အောင်ဖုံးကာထားကြဖို့လည်းအမေရိကန်မိုးလေဝသဌာနကသတိပေးထားပါတယ်။မင်းတပိုင်အတွင်းအသားတွေနှင်းကိုက်သွားနိုင်တယ်လို့ဒီနေ့စနေနေ့မှာသတိပေးပြောကြားထားတာပါ။လမ်းတွေပိတ်လို့ခရီးမဆက်နိုင်ဖြစ်နေကြမဲ့ခီးတွေတွေအိမ်ပြင်ထွက်အလုံးလုံးနေရသူတွေကျွေးနွားတွေနဲ့အိမ်ဝေးတိရစ္ဆာန်တွေအတွက်အသက်သေးသေးလောက်တဲ့အခြေဖြစ်နိုင်တာမို့အထူးသတိရှိကြဖို့ပြောကြားထားပါတယ်။ VOA ရုံးချုပ်ရှိတဲ့ Washington DC မြို့တော်တစ်ဝိုက်မှာလည်းလွန်ခဲ့တဲ့အေးအေးဒဏ်နဲ့လေပြင်းတွေကြောင့်တစ်ပင်တွေကျိုးကျပြီးတချို့အိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Washington မြို့တော်မှာရှိတဲ့ Children's National ကလေးဆေးရုံကိုအမေရိကန်သမ္မတ Joe Biden နဲ့သမ္မတကတော် Dr. Jill Biden တို့တွေ့ရောက်ပြီးတော့ Christmas ပွဲတော်ကာလဆေးရုံတက်နေကြရတဲ့ကလေးတွေနဲ့မိသားစုတွေကိုနှစ်သိမ့်အားပေးခဲ့ကြပါတယ်။သမ္မတကတော် Dr. Jill Biden ကကလေးတွေကိုနှင်းဝေတဲ့နေ့တနေ့လို့အထိပ္ပာယ်ရမယ်။ The Snowy Day ဆိုတဲ့ပုံပြင်စာအုပ်ကိုဖတ်ပြခဲ့ပါတယ်။သမ္မတကလည်းကလေးတွေနဲ့အတူပုံပြင်ကိုနားထောင်ခဲ့တယ်လို့ပုံပြင်စာအုပ်စာမျက်နှာတချို့ကိုလည်းဝိုင်းကူပြီးတော့ကြိုင်ပေးခဲ့ပါတယ်။ပုံမှန်အားဖြင့်အခုလို Christmas ပွဲတော်အချိန်မျိုးကို American မိသားစုတွေပျော်ပျော်ပါပါဖြတ်သန်းကြလေးရှိပါတယ်။ဒါပေမဲ့ဒီနှစ်မှာတော့တန်းနဲ့ချီတဲ့ American တွေဟာမကြုံစဘူးပြင်းထန်တဲ့မုန်တိုင်းကြောင့်အယိုးကွဲလောက်အောင်အေးတဲ့အေးတဲ့နှင်းမုန်တိုင်းတံတွေကိုရင်ဆိုင်နေကြရပါတယ်။အေးခဲ့မှချိန်မှာနေရာတချို့မှာလည်းမီးတွေပြက်နေတာကြောင့် Christmas ပွဲတွေကိုဖျက်ထားကြရပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မှုပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းကန်အပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားမှာပါ။ဒါရီမတိုင်ခင်အရင်ဆုံးတော့သတင်းဆောင်မတစ်ခုကိုပြောပြပေးကြပါမယ်။ရုရှားနဲ့ယူကရိန်းကျူးကျော်စစ်ကိုစန့်ကျင်လှောင်ပြောင်တရော်တဲ့နိုင်ငံရေးကာတွန်းဆွဲသူတွေထဲမှာရုရှားကာတွန်းဆရာ Igor Bunochevny လည်းပါပါတယ်။ပထမဆုံးကာတွန်းကိုဆွဲခဲ့ချိန်တုန်းကသူဟာရုရှားကဘဏ်တစ်ခုမှာအလုပ်လုပ်နေခဲ့တာပါ။2014ခုနှစ်မှာရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကိုကျူးကျော်တဲ့အခါကာတွန်းစိတ်နိုးလာခဲ့ပြီး Alyosha Stupin လို့နာမည်နဲ့စာဆွဲဖြစ်ခဲ့တာပါ VOA ရုရှားဌာနကသူနဲ့ပြောဆိုထားတာတွေကိုအခြေခံပြီး NRI ပေးပို့ထားတဲ့သတင်းဆောင်ပါကိုဥတည်မောင်တန်းကပြောပြပေးမှာပါရှင
်ယူကရိန်းစစ်ပွဲအကြောင်းနိုင်ငံရေးကာတွန်းတွေက Igor Bunochevny ဆွဲတာပါ2014ခုနှစ်မှာခရိုင်းမီးယားကိုရုရှားကသိမ်းကြတဲ့ကာတွန်းဆွဲဖြစ်ခဲ့ပုံကိုအခုလိုပြောပြပါတယ
်
ခရိုင်းမီးယားကိုရုရှားကသိမ်းလိုက်တဲ့အခါကျွန်တော်ပေါ်အများကြီးတယောက်ပါတယ်ရှင်းနေတယောက်ဖြစ်တဲ့အတိုင်းရုရှားကတော့အမောင်ခေတ်ထဲဝင်သွားခဲ့ပြီလို့ကျွန်တော်သတိပြုလိုက်မိပါတယ်။တိုင်းပြည်အတွက်ဂျိုးဆက်ကကြောက်စရာပါပဲ။ကလေးတယောက်ဆွဲတယ်လို့ကြိုးစားတူပါဆွဲပါလေ။ခုလိုသိန်းတာရုရှားတွေဘလောက်ပြောတယ်လဲနဲ့ကျွန်တော်ရဲ့ဝေဖန်ချက်ကိုပြဖို့ကြိုးစားတာပါပဲ။မြင်နေရတာတွေကိုငေါ့ကျင်တာပါပဲဗျာ
။အသက်9နှစ်အရွယ်ရုရှားကလေးတယောက်ကသူ့ပတ်ဝန်းကျင်ကကဘာကြီးကိုကာတွန်းဆွဲတယ်လို့မျိုး Alyosha Stupin နာမည်နဲ့ကာတွန်းဆွဲခဲ့ပုံကိုအခုလိုဆက်ပြီးပြောပြပါတယ
်
ရုရှားဆိုတဲ့အတန်းကချူရာကြောင့်ရွေးတာပါ မိုင်မဲတဲ့အဓိပ္ပာယ်ရတဲ့အင်္ဂလိပ်စကားလုံး stupid နဲ့ Putin ပေါင်းစပ်လိုက်တော့ stupid ဆိုပြီးဒီနာမည်ဖြစ်လာတာဗျ
2014မှာတော့ Ponochevny ဟာဘန်ကအလုပ်ကိုထွက်လိုက်ပြီးနေ့တိုင်းကတ်တွန်းတွေဆွဲပါတော့တယ
် Opacity vzval даже может быть не реакция официальных властей
အားပိုင်းတွေကိုကျွန်တော်ကသိမိကြောက်ပါဘူးဒါပေမဲ့အစိုးရကိုမျက်နှာလိုအားရလုံနေသူတွေကိုတော့လန့်နေဗျဒီလူတွေတော်တော်များများကကျွန်တော်လုံနေတာအတွက်အပြစ်ပေးဖို့ကြိုးစားနေတာကိုသူတို့သဘောမတူတာမှန်သမျှကိုသူတို့ကိုတိုက်ခိုက်မှုအဖြစ်သူတို့ကမြင်ကြတယ်ဗျသူတို့အတွက်တော့ကျွန်တော်ကရန်သူပါပဲ
2015ခုနှစ်မှာအမေရိကန်ကိုပိုလိုချက်နီးရွှေ့လာပါတယ်ဒီခါကြောက်စရာမရှိတော့ပါဘူးဒီကနေ့ဆန်ဖရန်စစ္စကိုမှာသူနေထိုင်နေပြီးယူကရိန်းပဋိပက္ခအကြောင်းဗကြီးနဲ့ကာတွန်းတွေဆွဲနေတဲ့အကြောင်းကိုအခုလိုပြောပြပါတယ
် современная Россия это в общем-то
kidi russia ရဲ့ဒင်ဂီတာကြောက်ထုတ်ဒူကြီးပါပဲဒီမှာဆွဲထားတာဗျာအခုဖြစ်နေတဲ့ကြောင်းမဲ့ဖွယ်ထိမတ်ကတည်တာပါလေဖះเจ้าကလူတွေကိုတင်မင်းစီပို့နေတယ
် Edward Bach ရဲ့ပကြီးကအော်ဒါဟန်ကိုတခါတရံတုပါတယ်လို့ Russia ရိုးရာပုံစံနဲ့လဲသူကရေးဆွဲခဲ့ပါတယ်သူဆွဲခဲ့တာကာတုံးမုံ1500ကျော်ပါပြီယူကရိန်းနဲ့ဥရောပမှာပြပွဲတွေလုပ်ပါတယ်ကာတုံးဆရာတယောက်အနေနဲ့သူ့အလုပ်ကတော့သူဆွဲတဲ့ခါရသူတွေကမကြိုက်ကြပြီးမဲ့လေခဲတန်းချွန်ချွန်တစ်ချောင်းနဲ့ဆက်ဆွဲမြဲဆွဲနေဖို့ဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာ
ဦးတင်မောင်တန်ပြောပြပေးခဲ့ရပါရှင်အခုဆက်ပြီးတော့ဒုအတန်စီစဉ်ကိုမတင်ဆက်ခင်အရင်ဆုံးတော့ VOE တီးတန့်ဆက်သွယ်မိမြန်ကန်ကိုတင်ပြချင်ပါတယ်နိုင်ငံအနာဂတ်အတွက်ညွှန်မှန်းချက်ဟာဆရာနာရှင်စနစ်ကိုဖယ်ရှားပြီးပြည်အောင်စုတစ်တခုနဲ့တက်မတော်တစ်တခုထူထောင်ဖို့ဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရအကာအကွယ်ဝန်ကြီးဦးရီမွန်ကပြောပါတယ်ဒီအတွက်လည်း PDF ပြည်သူ့ကာကွယ်ရေးတပ်ကိုပြည်သူ့တက်မတော်အဖြစ်တိုင်းရင်းသားတော်လှန်ရေးအင်အားစုတွေနဲ့စုစည်းညီညွတ်မှုအားကိုတိစောက်ထားတယ်လို့ပြောပါရယ်။ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကိုကိုသားညုံဆက်သွယ်မေးမြန်းထားပါရယ်ရှင်
။ဟုတ်ကဲ့ဦးရီမွန်ခင်ဗျအခုလိုဗီဒီယိုကိုလက်ခံဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဒီအနေနဲ့ကျွန်တော်ရေဆုံးမေးချင်တာကတော့ဒီမျိုးတော်လှန်ရေးကပြောမစင်ဘူးနှစ်နှစ်ပြီပါတော့မယ်။တကယ်တမ်းပြောရရင်မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးတော့ဒေသတွင်းနိုင်ငံတွေအထူးသဖြင့် ASEAN ပေါ့နော် ASEAN ကဒီ 5 point လို့ပြောတာထားရှိတယ်။သူတို့ရဲ့စဉ်းစားချက်ကဒီနိုင်ကဆွန်ဆွန်နီဆိုတဲ့လမ်းကိုတင်လာတာပါအဲ့တော့ပြောမယ်ဆိုရင် NUG ရဲ့ဒီတဲပွဲလမ်းစဉ်ထဲမှာလဲစီးရင်းနီနာကတခုပါတော့ဒီစီးရင်းနီနာကအနိုင်တရေးကိုတွားမှာလားတမလို့ရှင်ဒီကဆွန်ဆွန်နီတွေဘာကြီးနိုင်ငံရေးကပုံလင်းလာတဲ့အခြေအနေတခုကိုဖျားပေးဖို့လားဘယ်လိုညီမထားပါလဲ
ဟုတ်ကဲ့ဟိုဒါနဲ့ပတ်သက်ရင်တော့ကျွန်တော်တို့စီးရင်ဆင်နွှဲနေတဲ့ဒီဒေါ်လာရေးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအမှန်တရားရှင်းလင်းပြတ်တာတဲ့ဒေါ်လာကြီးပန်းတိုင်လည်းရှိတယ်။ဒေါ်လာကြီးလမ်းစဉ်လည်းကျွန်တော်တို့မှာရှင်းရှင်းလင်းလင်းရှိတယ်လို့ကျွန်တော်တို့လည်းနားလည်ပါတယ်။အဲ့တော့ကျွန်တော်တို့ညှော်မှန်းတဲ့ပန်းတိုင်ကပါလေ။စစ်အာဏာရှင်စနစ်ကိုအကျွမ်းမဲ့ကျွန်တော်တို့ဖယ်ရှားရမယ်။ပြီးရင်ကျွန်တော်တို့နိုင်ငံမှာပြည်တော်စုတစ်တခုနဲ့တမတော်တစ်တခုကိုထူထောင်ကြဖို့ပဲဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့တစ်ဆက်သေးမေးချင်တာကတစ်ဖက်မှာခုနက NUG ကမျှော်မှန်းထားတဲ့ federal ပေါ့နော်ပြောမှဆိုရင်တိုင်းသားအင်အားစုတွေရှိတယ်အဲ့တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ NUG ရဲ့ဂျာဆက်ဆံရေးတိုင်းသားလက်နက်ကိုင်အင်အားစုတွေကိုစုစည်းနိုင်တဲ့အခြေအနေဘယ်လောက်များရှိပါပြီ။
အဲ့တော့ NUG နဲ့တိုင်းသားတော်လှန်ရေးအဖွဲ့တွေရဲ့ညီလိုက်ပူးပေါင်းဆောင်ရွက်မှုဆိုတာကလည်းနိုင်ငံရေးညီလိုက်ရပါဘောစီရေးညီလိုက်ရပါဘောညီလိုက်တစ်ခုလုံးနဲ့ကျွန်တော်တို့ဖြစ်ပါလိမ့်မယ်အဲ့တော့နိုင်ငံရေးနီလန်းရဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံဒေါ်လာရေးမှာအင်မတန်ရေးကြီးတဲ့ဒါဘုံနိုင်ငံရေးနားလည်မှုတခုဘုံနိုင်ငံရေးသဘောတူညီချက်တခုဆိုတာအခြေခံအပြင်ကျွန်တော်တို့မှာရှိထားပြီးသားအဲ့ဒါအပါလေဒါကျွန်တော်တို့ Federal Democracy ပြည်ညင်းမှာအဲ့တော့ဒီပြည်ညင်းအတိုင်းပဲဒါကျွန်တော်တို့ကအဓိကဖို့ရှိရှိဒါနိဋ္ဌာန်ရှိရှိကျွန်တော်တို့အကောင့်ထဲပေါ်သွားကြဖို့လေဖြစ်ပါလိမ့်စီရေးရဆိုရင်လည်းအားလုံးသိတဲ့အတိုင်းကျွန်တော်တို့ PDF တက်မတော်ဆိုတာကဒီမဟာမိတ်တိုင်းသားဒေါ်လာရဲ့အဖွဲ့ကြီးရဲ့အကူအညီနဲ့ပဲဒါကျွန်တော်တို့ပူလောင်ခဲ့ရတာဖြစ်တယ်အတော့ NUG နဲ့ဒါမဟာမိတ် ER ရဲ့ညီနိုင်ပူပေါင်းဆောင်ရွက်မှုနဲ့ကျွန်တော်တို့စစ်ဒေသ၃ခုကိုဖွဲ့စည်းတယ်စစ်ဒေသမှုတွေဖြစ်လေမဟာမိတ် ရရင်သာအီးကိုအများကကျွန်တော်တို့တာဝန်ယူထားတယ်။အခုကျွန်တော်တို့တိဆောက်တဲ့ချင်းတော်ကွန်မန်ပေါ့ဒီအမိန်ပေးကိုကိမှုစနစ်ဆိုတာလေမဟာမိတ်အီးအာတို့များနဲ့ PDF များပူးပေါင်းပြီးတော့တိဆောက်တဲ့ဒါကျွန်တော်တို့ချင်းတော်ကွန်မန်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နားလေတာကတော့စစ်အာဏာရှင်ကိုအနိုင်ယူဖို့အတွက်ကျွန်တော်တို့လိုအပ်တဲ့စုစည်းညီညွတ်မှုအားကိုအခုချိန်မှာဒီဆောက်ထားနိုင်ပြီလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်။ကြားရမြင်ရတော့ဆိုရှင်စစ်ကောင်စီကလေကြောင်းကိုပို့ပြီးတော့အားတုံးပြီးတော့တိုက်ခိုက်နေတာတွေ့ရပါတယ်ခင်ဗျာ။ဖိအားပေးနေတာတွေ့ရပါတယ်။အဲ့တော့တလောကလည်းအန်ယူဂျီယာယီသမ္မတကြီးပြောသွားတဲ့အချိန်မှာဒီနိုင်ငံတကာကိုမြစ်တိုင်ခံတဲ့အချိန်မှာလေရင်ပြစ်လက်နက်တွေလိုတယ်ဆိုပြီးမြစ်တိုင်ခံခဲ့တာရှိပါတယ်ခင်ဗျာ။အဲ့တော့အရင်တော့ကလည်းဒီလေရင်ပြစ်လက်နက်တွေရဖို့အတွက်အန်ယူဂျီဘက်က PDF ဘက်ကတော်လေးကြိုးစားစားလုပ်ကြရတယ်ကျွန်တော်သိရပါတယ်ခင်ဗျာ။အဲ့တော့ဒီလေရင်ပြစ်လက်နက်တွေအခုကြီးတကယ်ရဖို့ကဘာကြောင့်များအခက်အခဲတွေအခက်အခဲမျိုးတွေကြုံရပါလဲ။
ဟုတ်ကဲ့အော်ဒီလေရင်ပြက်လက်နဲ့ဆိုတာကတော့ဒါဆိုအဘာလုံးတိုင်းတာနဲ့သူကကန့်တတ်ထိချုပ်ထားတဲ့လက်နဲ့ပစ္စည်းအမျိုးအစားလို့တို့ပြောရပါလိမ့်အဲ့တော့ရှေ့မှာလဲဒါကျွန်တော်တို့ဒီလိုလက်နဲ့မျိုးတွေကိုအသုံးပြုပြီးတော့မှရက်ဖက်လေရင်တွေပါရွေးပြစ်ချခဲ့တယ်ဆိုတော့တွေ့ကြုံရှိခဲ့တာပေါ့အဲ့တော့ဒီလက်နဲ့အမျိုးအစားဆိုတာကအစိုးရအချင်းချင်းပေါ့ဗျာဒါပါမဲ့သူကပါမဲ့ပြန်လာတိမှတ်ပြုပြီးတော့ရောင်းချတာမျိုးမျှဝေတာမျိုးဒီလိုလုပ်လို့ရှိတယ်။အတော့မြူတန်းကြီးညွေဆိုးရရဲ့ယာယီသမရာကြီးကနိုင်ငံတကာကိုဒီလီရင်ပြစ်လက်နဲ့ဒါတောင်းဆိုတယ်ဆိုတာကတနည်းအားဖြင့် NUG ကိုအတိမှတ်ပြုကိုတောင်းဆိုတာဖြစ်တယ်။အတော့ NUG အနေနဲ့ဒီလိုလက်နဲ့တွေရမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့နိုင်နိုင်နေနေနဲ့ကြိုက်လို့အသုံးပြုနိုင်တယ်ဆိုတော့အာမခံချက်ကိုလည်းဒါနိုင်ငံတကာကိုပြီးလိုက်တာဖြစ်ပါတယ်။အဲဘယ်လိုပဲဖြစ်ဖြစ် NUG အနေနဲ့ဆိုလို့ရှိရင်ဒီလင်းပြစ်လက်နဲ့ပစ္စည်းများရှာဖို့ရယူနိုင်တဲ့နည်းလမ်းကတော့ရှိနေပြီလို့ကျွန်တော်အနေနဲ့ဒီလိုဖြေလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ဆက်သေးမေးချင်တာက PDF တက်လို့ပေးစာမှာ PDF ဒီကောင်ဝေးတက်ဖို့နေပတ်သက်ပြီးတော့ CE ချင်းဝက်နဲ့ပတ်သက်လို့မေးချင်ပါတယ်။ဘာလို့တချို့နေပြည်တော်မှာNUG လောက်ခံ PDF ရှိလို့ NUG နဲ့ပြကြခွဲထွက်နေတဲ့ဒီကာဝေးတက်တည်းလည်းရှိတော့တချို့နေမျိုးတွေမှာဥပဒေမဲ့တက်ပြန့်မှုတွေကျူးလွန်နေဆိုရယ်ဆွဆွဲချက်တွေထွက်နေပါတယ်ကြားရပါတယ်ကျွန်တော်တို့အဲ့တော့ဒါတွေကို NUG ကဘယ်လိုကင်ထွက်ဖြေရှင်းပါလဲခင်ဗျဘယ်လိုတောင်းခံမှုရှိပါလဲ
ဟုတ်ကဲ့ဟိုသိကြတာကတော့ကျွန်တော်တို့ဒီ PDF တက်ပြော်ဆိုတာကဒါတာမန်တပုံဖွဲ့တခုမဟုတ်ပါအဲကျွန်တော်တို့အနေနဲ့ PDF ကနိုင်ငံရဲ့တက်မတော်ဖြစ်တယ်ပြည်သူတက်မတော်ဖြစ်တယ်လို့ကျွန်တော်တို့ဘယ်လိုခံယူရလဲဒီဆောင်ဖြစ်အဲ့တော့ NUG အနေနဲ့ဒီ PDF တက်မတော်ထူထောင်ခြင်းပါလဲဒီတက်မတော်ကအဓိကတာဝန်တစ်ခုကိုနိုင်ငံထမ်းဆောင်ရဖို့ရှိတယ်လို့ကျွန်တော်တို့ဒီလိုမှတ်ယူအဲ့တော့နံပါတ်1တာဝန်ကဒီဒေါ်လာရေးတာဝန်ဆီအနာရှင်ကိုစနစ်ကိုမြစ်ပြောင်းကျွန်တော်တို့ခြေမဝမဲ့တာဝန်ရှိတယ်တပြိုင်တည်းမှာပဲအရေးကြီးတဲ့ဒုတိယတာဝန်ကဒီဒေါ်လာရေးအလွန်ကာလမှာလေဒီနိုင်ငံနဲ့ဒီပြည်သူတွေရဲ့လုံခြုံရေးကိုအာမခံရမယ်တောင်းအဒီတာဝန်တစ်ခုကိုထမ်းဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တာ PDF တော့ဥတော်ထားတာဖြစ်တယ်အဲ့တော့ professional တက်မတော်တရားရည်အသက်ကပါလေဒီစစ်ဖက်ဆိုင်ရာကျင့်ဝတ်တွေစီးမြင်စည်းကမ်းတွေယူဒီလီစားနိုင်တာဒါအင်မတန်ရေးကြီးတယ်လို့ကျွန်တော်တို့မှတ်ယူအဲ့တော့ဘလို့စစ်ဖက်ဆိုင်ရာကျင့်ဝတ်စီမံဖောက်ဖျက်မှုမျိုးကိုမှဒါကျွန်တော်တို့ NUG အနေနဲ့လစ်လျူရှာမရှိဘူးအဲ့တော့ဘလို့စီးပစ်မှုကိုမှလည်းကျွန်တော်တို့အနေနဲ့သိချင်အောင်ဆောင်ဖို့ပေါ့မျက်ကွယ်ပြုဖို့မရှိဘူးလို့ကျွန်တော်အနေနဲ့ပြောလိုပါ
မြေပြင်လူလူအနေထားမှာကစနားပြမှုတွေအကျန်းဖက်နှိမ့်နှင်းခါတဲ့ခါမှာမခံမရနိုင်တဲ့ဒီနေ့ဒီသာတိတိမှာရရလက်နဲ့ဒီနေ့စပြီးတော့ခုခံတိုက်ခဲ့ကြရတယ်ပေါ့နော်အဲဒီနောက်မှာအန်ယူဂျီကနေပြီးတော့စီးလက်စင်ချက်သုံးမယ်ဆိုပြီးတော့တရားဝင်ကြေညာဆစ်ဆင်ခဲ့ပါတယ်အဲ့တော့တကယ်လက်တွေ့မြေပြင်မှာရှိနေတဲ့ဒီ PDF တပ်ဖွဲ့ဝင်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအပေါ်မှာဘလောက်ထိအန်ယူဂျီအနေနဲ့ကြီးကြပ်နိုင်ပြီလဲဘလောက်ထိထိန်းချုပ်ထားနိုင်ပြီလဲခင်ဗျာ
အဲ့တော့ဒီလက်နက်ကိုင်းဒေါ်လာရေးကိုဆင်နွှဲရတယ်ဆိုပေမဲ့ကျွန်တော်တို့အနေနဲ့စစ်တပ်တစ်ခုကိုအ ချိန်ယူတည်ဆောက်ပြီးမှဒေါ်လာရေးစားဖို့အခြေအနေကကျွန်တော်တို့မပြေဘူးအဲ့တော့ကျွန်တော်တို့ဘာလုပ်ခဲ့ရတယ်လဲအဲတိုက်ပွဲဝင်ရင်းမယ်ခုရတမတော်ကိုတည်ဆောက်ရတယ်တမတော်တည်ဆောက်ရင်းမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့တိုက်ပွဲဝင်နေခဲ့ရတာဖြစ်တယ်အဲ့တော့ဒေါ်လာရေးစားကိုပြန်ကြည့်မယ်ဆိုရင်ဒီဒေသနာကာကွယ်ရေးဖွဲ့ကြီးဆိုတာကတနင်္ဂနွေတိုင်းတာနဲ့အရေးအတွက်နဲ့ပြောရင်ထောင်နဲ့ချီပြီးတော့ပေါ်ပေါက်လာတယ်အဲ့တော့ဒီဒေါ်လာရေးအောင်ပွဲခံနိုင်ဖို့ဆိုရင်ဒီအင်အားစုတွေကိုကျွန်တော်တို့ကဒါဒေါ်လာရေးလမ်းတော်တစ်ခုရဲ့အောက်မှာတနည်းပြောရင်ချိန်တော့ကုန်မယ်တစ်ခုအောက်မှာအတည်ဆောက်နိုင်ဖို့အမှန်တရားရည်ကြီးတယ်ဆိုတာ NUG နေအနေနဲ့ရောကျွန်တော်တို့ရဲ့လက်တွဲပေါ် ER အရင်နဲ့ပေါ့ဒီချက်ကိုကျွန်တော်တို့အင်တာရေးကြည့်တဲ့ချက်အဖြစ်ကျွန်တော်တို့နားလည်သဘောပေါက်ပေါက်ခဲ့ကြတယ်အဲ့ဒီအတွက်အခုကျွန်တော်တို့ NUG PDF များနဲ့ဒါကျွန်တော်တို့ဒိုင်းသားဒေါ်လာရေးဖွဲ့အစည်းများပူးပေါင်းပြီးတော့မှကျွန်တော်တို့တည်ကြတဲ့ခိုင်မာတဲ့ချင်းတော်ကွန်မန်တကူအမိန့်ပေးကုတ်ကဲမှုစနစ်တခုကိုဒါတည်ဆောက်ကြမယ်ဆိုပြီးတော့လည်းညီနိုင်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်တော့အခုဆိုရင်ဒီချင်းတို့ comment တိဆောက်မှုပါလေကောင်းကောင်းပုံပေါ်လာပြီဒီတဏှာကာဝေးရေးအဖွဲ့အများစုပါလေဒီချင်းတို့ comment အောက်ပါတစုတစည်းတဲ့ဖြစ်လာပြီလို့ကျွန်တော်အနေနဲ့ပြောရပ
ါဟုတ်ကဲ့ကျွန်တော်ဘာကြောင့်မေးလဲဆိုတော့စချို့စိုးရင်ကြတဲ့ဝေဖန်ကြတဲ့လူတွေကလက်ရှိမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေဒေသသေးသေးမှာရှိနေတယ်အဲ့တော့စိုးရင်ကြတဲ့ကဆီးရီးယားလိုမျိုးအာဖဂန်လိုမျိုးတစ်ချိန်မှာထိ ंछ ုံမှုမရနိုင်တဲ့လက်နက်ကင်ဖွဲ့အများကြီးများဖြစ်လာတာဆိုစိုးရင်တာပါအဲ့တော့ဘူတင်းချုံရှိတဲ့ကိုဒေတာကိုအုပ်စုထားတဲ့တနက်ကိုင်းဖို့တွေမြန်မာပြည်မှာဖြစ်သွားကြမှာစိုးရင်ကြတယ်ဝေဖန်ကြတယ်အဲ့တော့ဒီအလားအလာမျိုးတွေကိုကြုံလာနိုင်ပါလားဥပမာပြလို့မြင်ပါလဲ
ဟုတ်ကဲ့ခင်ဗျအဲ့တော့ဆီးရီးယားလိုအခြေအနေမျိုးကိုကျွန်တော်တို့ခြောက်လွှဲကျင်တယ်ဆိုရင်တော့ကျွန်တော်တို့ဒေါ်လာကြီးအင်အားစုအားလုံးမှာတာဝန်ရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ဒေါ်လာကြီးအောင်ယုံနဲ့လည်းမပြီးသေးဘူးဒေါ်လာကြီးအလွန်ပါလေဒါကျွန်တော်တို့တွေကဒီနိုင်ငံဒီပြည်သူတွေရဲ့လုံခြုံမှုဒါကိုကျွန်တော်တို့အာမခံပြေးရ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်တာကတော့ NUG မှာအရေးကြီးတဲ့ဦးကြီးတူအနေနဲ့ဦးကြီးမိုးရဲ့ဦးချင်းခံယူချက်သိချင်ပါလေကျွန်တော်ဦးကြီးမိုးအနေနဲ့လက်ရှိမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုမြင်ထားလဲဘယ်လိုပုံဖော်ချင်ပါလဲအဲ့
တော့ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်တော်စုမှာအဓိကကြတဲ့နိုင်ငံရေးပြဿနာခုရှိတယ်လို့ကျွန်တော်တို့ရှုမြင်တယ်။အဲ့တော့ပထမပြဿနာကတော့မြန်မာပြည်သူတွေဒီမိုကရေစီစိတ်သုံးတဲ့ပြဿနာ။ဒုတိယပြဿနာကတိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ရပိုင်ခွင့်တွေလက်လို့ဆုံးရှုံးတဲ့ပြဿနာ။အဲ့တော့ချုပ်ကြည့်မယ်ဆိုရင်ဒီနိုင်ငံမှာဒီပြဿနာကအဓိက။ဒါဆိုရင်ဒီပြဿနာနှစ်ခုပေါ်ပေါ်ရခြင်းရဲ့အကြောင်းကပါအကြောင်းကတစ်ချက်တည်းအဲ့တော့လက်နဲ့အားကိုးပြီးတော့မှဒီနိုင်ငံကိုဒီပြည်သူကိုဘုရားစိုးမှုဖို့ပဲသိတဲ့အတွေးခေါ်ဒီနည်းပြောမယ်ဆိုရင်တော့ဒါစစ်အာဏာရှင်စနစ်အဲ့တော့ဒီစစ်အာဏာရှင်အတွေးခေါ်ကိုလက်ကင်ပြုထားတဲ့စစ်တပ်တစ်ခုရှိနေတာအသည့်ပင်လေကျွန်တော်တို့နိုင်ငံမှာပြဿနာဖြစ်လာအဲ့ဒါကြောင့်ကျွန်တော်တို့ကအနာဂတ်တစ်ခုကိုကျွန်တော်တို့ဖန်ပြီးမယ်ဆိုရင်တည်ကြတာကကျွန်တော်တို့တံပတော်တစ်ခုကိုလည်းကျွန်တော်တို့ဖန်ပြီးရတယ်။အာနာရှင်စစ်တပ်နေရာမှာပြည်သူစစ်တပ်ကိုအစားထိုးပြီးတော့မှဒီဆောက်ကြ။တိုင်းရင်းသားပြည်သူတွေအားလုံးကူစားပြုပြီးတော့ပါဝင်ပြီးရှိတဲ့တံပတော်မျိုးဒါကိုကျွန်တော်တို့ထူထောင်ရအောင်။အဲ့ဒီအတွက်ကျွန်တော်တို့ကပြည်တော်စုအစ်စ်တခုကိုတက်မတော်အစ်စ်တခုကိုတော့တပြိုင်တည်းကျွန်တော်တို့ပြောင်းရမယ်လို့ပြောတာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဦးကြီးမော် view ကိုခုလိုအချိန်ဖြစ်ချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ကုသညုံဆက်တွေ့မြင်မြင်ခဲ့တာပါ view ရဲ့အစီအစဉ်တွေကို Washington DC ကနေတရက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်
။ view ရဲ့အစီအစဉ်တွေကို radio ရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။Viewe Myanmar Wine Facebook စာမျက်နှာလိပ်စာကတော့ facebook.com/viewabemis ဖြစ်ပါတယ်။
ဗီယိုကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့စနေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတဝန်းကလူခွင့်ရဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့အထူးအသံအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကြားအိုးအိမ်စွန့်ခွာထွက်ပြေးနေရသူတသန်းခွာလောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထုတ်ပြန်ထားပါတယ်။အများစုကနေရမပြောင်းနိုင်ကြသေးပါဘူး။ဒီထဲမှာကရင်ပြည်နယ်မြောက်ရီမြို့နယ်ဥက္ကဋ္ဌရွာကရွာသူရွာသားတွေလည်းပါပါတယ်။မြန်မာစစ်တပ်ရဲ့မကြာခဏလေကြောင်းတိုက်ခတ်မှုတွေကြောင့်တောင်ရင်မြေကမ်းတစ်လျှောက်ပြေးလွှာဆစ်ဆောင်နေကြတဲ့ဥက္ကဋ္ဌရွာအကြောင်းဒီတစ်ပတ်တို့အသံစီစဉ်မှာတင်ဆက်ပေးထားပါရှင်။
ဖာလုံနော်လေတန်မဟာဝလဲရတာမဲဦးဝဒူတော့ပါမဲဦးတော့အနာကိတဲ့ဟာဝတ်ဘောနဲ့
ကြွာမှာတော့လေနဲ့လံပြတာအဲ့ရဆောက်အုပ် TV မီးလောင်တာရှိတယ်လို့မီးမလောင်ဘဲပျက်စီးတာရှိတယ်မပျက်စီးတဲ့အိမ်တွေလည်းရှိတယ
်ဘယောအဲ့လပလောတယ်မြန်တော့ပါတယ်မြန်ဝဘယောလို့
တခါတလေစဉ်းစားရင်မြန်မာစစ်သားတွေကိုအယံတော်သားထွက်မိတယ်ကျမတို့ကသူတို့ရဲ့ယံသူမှမဟုတ်တာအခုကပြောင်းလဲတော့ပြန်လုပ်လို့မရတော့ဘူးဘာမှလည်းစဉ်းစားလို့မရတော့ဘူး
တိုက်ပွဲများစွာကြောင့်လူပေါင်းများစွာဆစ်ရှောင်နေရတဲ့မြန်မာနိုင်ငံမှာစစ်ဘေးရှောင်ဘလောက်ရှိရဲဆိုတာအတိအကျချီးရခံနိုင်ဖို့ခက်ခဲလာပါတယ်။ကဘာကူလာတမကရဲ့အချက်အလက်အရတော့စစ်အာဏာသိမ်းပြီးနောက်ပိုင်းဆစ်ရှောင်တိတ်တမတတန်းရှိရဲလို့သိရပါတယ်။ဒီလိုဆစ်ရှောင်နေရသူတိုင်းဟာအချိတ်တလန့်နဲ့ပြေးရှောင်နေရပြီးသူတို့မှပြန်စရာအိမ်လည်းမရှိတော့သလိုအရင်ဆုံးကနေခဲ့တဲ့ဘဝမျိုးကိုလည်းပြန်မရနိုင်တော့ပါဘူး။ဒီတစ်ပတ် podcast မှာတော့ကရင်ပြည်နယ်ဥက္ကဋ္ဌရွာသားတွေရဲ့အတန်းကိုနားထောင်ရမှာဖြစ်ပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီဆောင်မအပြည့်အစုံကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောင် Solo Du ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။မြောက်ဒီမြို့ထက်ကဥက္ကဋ္ဌရွာဟာနှစ်ပိုင်းအခြားတစ်ခုထိအတော်လေးကိုငင်းငင်းချင်းချင်းရှိခဲ့ပါတယ်။လူဦးရေ825ယောက်ရှိတဲ့ရွာလေးမှာရွာသားတွေကမွေးမြူရဲနဲ့ပြောင်းဆိုင်ပြူရေးကိုလုပ်ကန်ကြပါတယ်။ဒါပေမဲ့ဇွန်လ26ရက်နေ့မှာတော့ကရင်မြို့သားအစည်းအဝေး KNU ရဲ့လနကိုင်အဖွဲ့အစည်းဖြစ်တဲ့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ကအနီးအနားကဘီဟာမြောက်စခန်းတွေကိုသိမ်းခဲ့ပါတယ်။စခန်းသိမ်းခံရတဲ့မြန်မာစစ်တပ်ကတော့အင်အားအလုံးကျုံတုံးပြီးတုတ်ပြန်ခဲ့ပါတယ်။အတိုက်ခံလနကိုင်အဖွဲ့တွေရဲ့အချက်အလက်ရကတော့လေးရက်အတွင်းမှာလေကြောင်းတိုက်ခိုက်မှု125ကြိမ်လောက်ခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုအတွင်းမှာပုံတန်ကြောင့်သက်ကြီးရွယ်ဦးတို့တတိလိမြင့်မျောတဲ့အထိဖြစ်ခဲ့ရပါတယ်။မြန်မာဘက်ကတိုက်လျင်တစည်းရဆိုရင်ထိုင်းလေပိုင်းနဲ့တည်းတည်းမှားဝင်မိပြီးထိုင်းဘက်ချက်မှစာသင်ကျောင်းတွေဘေးလွတ်ရာကိုရွှေ့ပြောင်းရတဲ့အထိအထိတ်ထိတ်အလက်လက်တွေဖြစ်ခဲ့ရပါတယ်။ဥက္ကဋ္ဌရွာသားတွေကတော့အသက်ဘေးလွတ်ဖို့တောင်းရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ချက်ကိုဝင်ပြေးကြရပါတယ်။ဒီအထက်မှာကြေးရွာတောင်ရှိသူတီးစော်သူလည်းပါပြီသူကတော့တို့အတန်ကိုကင်းဘာသာစကားနဲ့ကောပမာဘာသာစကားနဲ့ပါကြုံရတဲ့အတွေ့အကြုံကိုပြောပြထားပါတယ်။ထိုင်းလုံခြုံရေးအဖွဲ့တကသူတို့ကိုမြန်မာဘက်ချမ်းပြန်ခိုင်းတယ်လို့ပြောပါတယ်။ဒါပေမဲ့သိမကြခင်မှာပဲလေကြောင်းတက်ခက်ခံရတာတွေပြန်ဖြစ်လာလို့မြစ်ကိုနောက်တစ်ခေါက်ထက်ကူပြီးပြေးရပါတယ်။
ชาวกันดามายောက်ได้นี่ก็เลยทันในกันกูท้ายก็แล้วน่ะม้องได้กันเปลี่ยนตั้วท้ายเปลี่ยนตั้วเปลี่ยนตัวเราတွေก็เลยဒီတက်ကောင်းเปลี่ยนกูไอ้นอกတော့ไอ้ลีนเนี่ยဖြစ်တယ်ဖြည့်ว่าได้လူเดียวก็ทําแบกกันมั้ยไอ้ทําแบกกันมั้ยทําแบกกันเนี่ยโหช้องได้สมมุติว่าใครงาใครเจียเตียจ่อๆแล้วกว่าเปลือเปลือผิดมันเลยไม่ดีเออตัวอลองก็เลยดีเนี่ยเล่าออกมาသူမိဘတွေညုံနေတာသူတည့်ရက်ကတိုက်ယူလို့မရဘူးလေ
ကိုရက်သားလီရင်နဲ့ပစ်တာထီလို့တည်သွားပြီးဆိုတာသိနေပေမဲ့ထက်ကျဲလာမဲ့ဘုံနဲ့ထိုင်းလုံကြုံရဲ့အဖွဲတွေကိုကြောက်နေရလို့မြစ်ကန်းနာကနေသူ့ခန္ဓာကိုကြည့်နေရတဲ့အဖြစ်ကိုစိတ်ကူးရင်ပုံဖော်ကြည့်ပါ ငါလကြောကြာခဲ့ပြီးနောက်မှာဥက္ကဋ္ဌရွာသားရာပေါင်းများစွာမြန်မာဘက်ခြမ်းမြစ်ကန်ဘေးမှာတောင်တင်းနေခဲ့ပါတယ်။တဲအသေးလေးတွင်လည်းအဆင်ပြေသလိုခိုးလုံနေရပါတယ်။မြန်မာဘက်ကန်တလျှောက်မှာစစ်ဆောင်စခန်း6ခုရှိပြီးစစ်ဆောင်26,000ကျော်ရှိပါတယ်။စစ်တပ်ကသူတို့စခန်းကိုပြန်ရယူနိုင်ပြီးရွာကိုပြန်ကြည့်တဲ့လူတွေရဲ့ပြောပြချက်အရာအိမ်တွေဖောက်ထွင်းခံရပြီးပျက်စီးကုန်တယ်လို့ဒီဆိုသူကပြောပါတယ်
။ဘခဖျမနာတာဘာလက်ကလူဖာဒုံနာဦးလေ
ရွာမှာတော့လေနဲ့လံပြတာအဲ့ရဆောက်ထီပြီးမီးလောင်တာရှိသလိုမီးမလောင်ဘဲပျက်စီးတာရှိတယ်။မပျက်စီးတဲ့အိမ်တွေလည်းရှိတယ်။မပျက်စီးတဲ့အိမ်တွေကိုသူတို့ဖြိုပြီးတစ်တာအကောင်တွေယူပြီးနောက်မီးနဲ့ရှို့တာလည်းရှိမှာပေါ့။တစ်တာတွေကိုတော့သူတို့ပြူဟာကောကိုယူသွားတယ်လို့တော့ပြောတာပဲ
။နော်မူနော်ထဲကတော့ဥက္ကဋ္ဌကသူမအိမ်ကိုပျောက်ဆိုင်ခင်ကရတဲ့အမျက်ငွေကိုစုပြီးစောက်ခဲ့ပါတယ်။ဒီအတွက်ဘတ်နှစ်သိန်းဒေါ်လာနဲ့ဆိုဒေါ်လာ6,000ကုန်ကျခဲ့ရပါတယ်။ရွာတဲကတခြားအိမ်တွေဆိုရင်လည်းဒီထက်နှစ်ဆလောက်ကုန်ကျနိုင်ပါတယ်။ပြည်သူတွေဟာအိုးအိမ်ကောက်ပဲတိနှံတွေပြင်အသက်ရှင်ရည်တည်နိုင်စွမ်းပါဆုံးရှုံးခဲ့ရပါပြီ
။ဒါသမီးမတော်ကဝဘဲတယ်လေမနာတယ်ဘယောအဲ့လေပလော။ဒါသမီးတော်လို့
တကတလေးစဉ်းစားရင်မြန်မာစစ်သားတွေကိုအရန်တော်သားထွက်မိတယ်။ကျမတို့ကသူတို့ရဲ့ရန်သူမှမဟုတ်တာ။အခုကပြောင်းလဲတော့ပြန်လုံးလို့မရတော့ဘူး။ဘာမှလည်းစဉ်းစားလို့မရတော့ဘူး။ပြောင်းလို့တာတထဲရီစီမှာဝေတဲကြောင်ထုတ်ထားရတယ်လေ။ဝဲရီပါအကုန်ရွာမှာကြံခဲ့တာ။အလုံးရှုံးတာပေါ့ပြန်လုံးလို့မရတော့
။တခြားရွာသားများစွာလည်းဒီအခြေအနေကိုကြုံရပါတယ်။တကယ်လို့သာရွာသားတွေစိတ်ရှောင်စရာမလိုခဲ့ရင်အောက်တိုဘာလကုန်ပိုင်းနဲ့နိုဝင်ဘာလမှာသူတို့ပြောင်းဆိုင်ခင်တွေရိတ်သိမ်းနိုင်ခဲ့မှာဖြစ်ပါတယ်။အခုတော့ဆိုင်ခင်တွေကြုံမြင့်နိုင်ခဲ့တဲ့အတွက်သူတို့ငွေကြေးအရများစွာဆုံးရှုံးကြရပါတယ်။တချို့သောရွာသားတွေကတော့သူတို့ရဲ့ဆိုင်ခင်တွေကိုပြန်ဆိုင်နိုင်ခဲ့ကြပါတယ်။ဒါပေမဲ့တီဆော်သူရဲ့မိသားစုဆိုင်ခင်ထဲမှာတော့အန်ဒီရဲ့ရှိတာတွေဝင်ဆိုင်ပြိုခံလိုက်ရပါပြီ
။ဒီခေတ်မှာဝတ်တဲ့ခေတ္တတလို့နေတာတဖူးမှုတွေအကလောတဆိုင်တန
်လို့အခုဥတ္တမီပြန်လုံးမယ်ဆိုပြီးခွင့်ပြန်တောင်းတော့သူ့ပြောင်းခင်မှာဘုံတွေထောင်ထားတယ်စစ်သားတွေကပြောတယ်အဲ့မှာဘုံတွေရှိတယ်တဲ့သူတို့တွေ့တယ်တဲ့တာဝန်မယူပေးနိုင်ဘူးတဲ့
စစ်သားတွေကတော်လင်ရေးအဖွဲ့တွေခြုံခိုးတိုက်ခိုက်တာကိုကောက်ွက်ဖို့သူတို့စခန်းအနားနဲ့လုံခြုံရေးဂိတ်တွေမှာမြေမြုပ်မှိုင်းတွေကိုထောင်ထားသေးတယ်လို့တီဆော်သူကပြောပါတယ်ဒါကြောင့်စစ်ရှောင်ရွာသားတွေဟာသူတို့ရဲ့အိမ်ကိုပြန်ဖို့ကြောင်းလန့်နေရတာပါလူအခွင့်ရေးတကြွလှုပ်ရှားသူစောနန္ဒစုကတော့
တေချဲကကြတော့စိတ်ရစိုးမှုရောက်တာပေါ့ဘာလို့လဲဆိုလို့ရှိရင်ကြီးစုပိုင်းစီစိန်တွေကိုဖျက်ဆီးတယ်ကြီးသူတွေကိုဟွာပေါ့နော်ဖိခိုက်တယ်ရင်ရအောင်ဖိချင်အောင်လှောက်ဆောင်တယ်ဒါကြီးလေးတဲ့စိတ်ရစိုးမှုဖြစ်တယ်အဲ့နေချက်ကလူအခွင့်ရေးချုပ်ပါမှုကကြီးသူတွေရဲ့အသက်အဝေးစီစိန်တွေကိုဒါသူတို့ကဖျက်လို့ဖျက်ဆီးလို့ကျတတ်ဖြတ်တယ်ပေါ့နော်ညီမနှိမ့်ဆက်တယ်ဒီနောက်တစ်ခါကျလို့ရှိရင်စိတ်ဒီရဲ့ကျင်းဟုတ်စီမီစီကံအညာပြည်သူပိုင်တစ်စီတို့မှတရားလူမျိုးရဘူးမခိုးယူရဘူးမသိယူရဘူးဆိုတဲ့အရာတွေဒါသူတို့ကချူဖောက်ရရောက်တာပေါ့အဓိကတော့ဒါပြည်သူတွေရဲ့အသက်မူရန်ကြောင့်လောက်ကင်ခွေကိုဒါသူတို့ကချူဖောက်တာပေါ့နော်ပြည်သူတွေကဟိုအချိန်နဲ့တပြေးညီသူကဒီရာဒီလိုက်သူအသက်မူရန်ကြောင့်ပြည်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်လို့မရတော့ဘူးစီမီစီကံကိုသိနေတယ်ပြည်ဆက်ပြေးတိတ်ဆောင်နေကြရတယ်ပေါ့နော်အဲနောက်တစ်ခါကျလို့ရှိရင်ဒီလိုမျိုးမျိုးမြောက်မိုင်းတွေတော့လည်းကောင်းမပေါက်ခွေတည်တဲ့လက်နဲ့ခဲရနေတော့လည်းကောင်းသူတို့ရဲ့လောက်ကင်ကြောက်တဲ့နေရာမှာဆင်ရှိနေတာမျိုးလို့ထားရှိနေတာမျိုးလို့ဆိုလို့ရှိရင်ဒါပြည်သူဒီသက်ခံပြည်သူတွေရဲ့အသက်ဒီအန်ဒီရေကိုချိန်ရှောက်နေတယ်ပေါ့ဒါသူတို့ရဲ့လုံခြုံမှုအခွင့်အရေးကိုဒါချူပေါက်ရရောက်တာပေါ့
အခုတော့ရွာကိုမြစ်ကနှစ်ပိုင်းပိုင်းလိုက်ပါပြီတချို့သောရွာသားတွေမြန်မာဘက်ကမှဆက်နေကြပြီမဲ့တီးစော်သူနဲ့တချို့သောရွာသားတွေကတော့ထိုင်းဘက်ချက်မှမရေမရာနဲ့အသက်ဆက်ရှင်နေရပါတယ်သူတို့ကိုယ်ပိုင်ပြောင်းဆိုင်ခင်တွေကိုထုံရက်ဆိုင်ပြုတ်ခွင့်မရတော့ပဲထိုင်းတောင်သူတွေရဲ့ပြောင်းခင်းမှာအလုတ်သမားဖြစ်လောက်ကင်နေရတာပါအလုတ်ကတော့တမိသားစုလုံးမှာတယောက်နှစ်ယောက်ပဲလောက်လို့ရတယ်လို့တပတ်မှာတရက်နှစ်ယောက်ပဲအလုတ်လို့ရတာပါတို့အတန်ကသူတို့နဲ့စကားပြောကြည့်တဲ့အချိန်မှာတီးနှံရိတ်သိမ်းတဲ့ယာတီကုံရောက်ပြီးမို့အလုတ်လည်းမရှိတော့ပါဘူးအနာကက်မရေရာမသေးချာတော့လို့သူ့ရဲ့အရင်အချိန်တွေကိုပဲတန်တအမိနေပါတော့တယ်
တတိယတော့တတိယတာပေါ့ဆရာရယ်ဗုဒ္ဓဘာသာကျွန်တော်တို့ရောက်မှာရှင်နေရှင်နေတဲ့ဟောကဒီဗုဒ္ဓဘာသာအလူဝဲမှာဒီကထိန်တို့ဒီကထိန်တို့ဘာတို့ဒီကနေရှင်နေတဲ့လောက်တယ်နောက်တော့ကျွန်တော်တို့ဘာသာရေးတစ်ခုရှိသေးတယ်ခရစ်စတန်ဖေးမတ်ဆိုလည်းကျွန်တော်တို့အများရန်ဖျားဒီစနေတဲ့ခရစ်စမတ်ကျွန်တော်တို့လုပ်တယ်လေခရစ်စမတ်ပွဲတော့ကျွန်တော်တို့လုပ်တယ်အဲ့ဒီဘာသာရေးတော့လှုပ်ချင်ကြတာပေါ့အခုဖုန်းကြီးကြောင်းတော်မှာပြို့ဖို့မရဆောင်ဖုန်းကြီးတော့မရှိတော့ဘူးဆရာဘယ်လို့မှပြန်ဗုဒ္ဓဘာသာအယူဝါဒတွေကိုယ့်ရဲ့ခရစ်စတန်အယူဝါဒဘာသာရေးပွဲတွေလုပ်ဖို့ကဘယ်လို့မှမဖြစ်နိုင်တော့ဘူးဆရာပြန်တော့ပြန်ရှင်းတယ်ပေါ့လှုပ်လဲလှုပ်ရှင်းတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်တယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒိုးတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိ line to meter 19 kHz 15539 line to meter 25 kHz 11803 line to meter 32 kHz 9339 line to meter 190 kHz 1505တို့ကနေတိုက်ရိုက်အသွင်လွှင့်ပေးနေရဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့2022ခုနှစ်ရဲ့နိုင်ငံတကာသတင်းအနှစ်ချုပ်ကိုနားဆင်ရပါမယ်။2022ခုနှစ်အတွင်းကမ္ဘာတဝန်းမှာနိုင်ငံရေးအပြောင်းအလဲတွေတဘာဝဘေးအန္တရာယ်တွေကြုံခဲ့ရတယ်လို့အကြံဖတ်မှုစစ်နဲ့ပဋိပက္ခအပြင်နိုင်ငံရေးအပြောင်းအလဲတွေလည်းရင်ဆိုင်ခဲ့ကြရပါတယ်။ဘလို့ပဲကြုံခဲ့နှစ်သက်ကူးပြောင်းတဲ့အချိန်မှာတော့ကမ္ဘာပြည်သူတွေနဲ့အစိုးရတွေအားလုံးပုံမကောင်းမွန်တဲ့အခြေအနေတွေကိုအကောင်းမြင်မျှော်လင့်ချက်နဲ့ခါတိုင်းနှစ်တွေလို့ဖြတ်တန်းကြပါတယ်။2022ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်ပျက်တချို့ကိုစူးစီးပြီးနှစ်ချုပ်အထူးအစီအစဉ်အဖြစ်ဦးသိန်းထိုင်ဦးနဲ့မတ်မြသဇင်အောင်တို့တင်ဆက်ပေးထားပါရှင်။
2022ခုနှစ်ကိုဗစ်ရောဂါကူးစက်မှုတွေကမ္ဘာတဝန်းစိုးစိုးဝါးရင်ဆိုင်ခဲ့ရပြီးတဲ့နောက်ဇန်နဝါရီလနှစ်ဆန်းပိုင်းမှာတော့နိုင်ငံတော်တော်များများတန်းနဲ့ချီတဲ့ပြည်သူတွေကာကွယ်ဆေးတွေထိုးပြနေကြပါပြီ။ကမ္ဘာနေရာတချို့မှာနှစ်သက်ကိုကြိုတဲ့လူစုလူဝေးနဲ့အခမ်းအနားတချို့ပြန်လည်ကျင်းပခဲ့ကြပါတယ်။ဒါ့အပြင်လည်းအမေရိကန်ပြည်ထောင်စုနဲ့မြို့ကြီးတချို့မှာကူးစက်မြန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေဆက်ရှိနေပြီးလူသေဆုံးမှုတွေလည်းကျန်နေသေးဖြစ်ပါတယ်။နှစ်သက်ကူခန္ဓာတွေကိုခါတိုင်းလိုစီစီကားကားမကျင်းပါတော့ဘဲအချင်းချင်းကျင်းပါတာတွေတွေ့ရသလိုတချို့နေရာတွေမှာအခမ်းအနားတွေကိုဖျက်သိမ်းခဲ့ကြပါတယ်။2022ခုနှစ်နေဆန်ကမ္ဘာနိုင်ငံတွေဟာကိုဗစ်အလွန်ပြန်လည်နှိုးထဖို့အားယူရုံးကပ်နေတာတွေကိုတွေ့ခဲ့ကြရပါတယ
်။ Ladies and gentlemen,
ဇန်နဝါရီ6ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့တစ်နှစ်ပြည့်အချိန်မှအမေရိကန်သမ္မတဂျိုးဘိုင်ဒန်မင်းငုံပြောကြားပါတယ်။အမေရိကန်သမိုင်းမှာပထမဆုံးအကြိမ်သမ္မတရွေးကောက်ပွဲအပြီးငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကိုဟန်တာပြီးလူစုလူဝေးနဲ့လွှတ်တော်အထိချီတက်စီးနင်းခဲ့တဲ့ဖြစ်ရလို့သမ္မတဂျိုးဘိုင်ဒန်ကရှုတ်ချပါတယ်။ဒီဖြစ်ပျက်ဖြစ်ခဲ့တဲ့တစ်နှစ်ပြည့်အမတ်တရအောင်မြင်ပွဲနေ့မှာဒီလိုအလားတူဖြစ်ရတွေနောက်နောက်ထပ်မဖြစ်ပေါ်အောင်အမခမိုးလူတယ်ဆိုပြီးသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်
။ We can't allow violence to be normalized in this country. It's wrong.
2022ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားဂွင်းမှာတရားဝင်ခန်းနာတွေနဲ့ပွင့်လှစ်ပါတယ်။ဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီဂျင်းပင်ကိုယ်တိုင်တက်ရောက်ပါတယ်။ရုရှားသမ္မတဗူဒင်ကုလသမဂ္ဂဒွေမှုချုပ်ကမ္ဘာ့ကျန်းမာရေးဖွဲ့ဥက္ကဋ္ဌနိုင်ငံတကာခေါင်းဆောင်တွေတသမန်တွေအရေးတကြီးပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။ဒါ့အပြင်လည်းအမေရိကန်ပြည်ထောင်နဲ့ကနေဒါနိုင်ငံတွေကတော့တရုတ်နိုင်ငံရှင်ကျန်းဒေသကဝီဂါမွတ်စလင်တွေအပေါ်တရုတ်စိုးရကလူမျိုးတွန်းအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အ အားစားပွဲတော်ကိုတန်တမာရေးအရတပိမောက်ခဲ့ကြပါလေအစိုးရဒါဝန်ရှိသူတွေမတယောက်ပဲအားစားသမားတွေကိုပဲဆီလွတ်ခဲ့ပါလေ
ဖေဗရူလာ24ရက်နေ့မှာယူကရိန်းနိုင်ငံမြို့တော်ခီးဖ်အပါအဝင်မြို့ကြီးဒါဇင်ဝဲကျော်ကိုရုရှားဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့စပြီးတော့ပစ်ခတ်ပြီးရုရှားယူကရိန်းစစ်ပွဲကိုစတင်လိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုလည်းရုရှားတပ်တွေဝင်လာပါတယ်။ယူကရိန်းစစ်တပ်ရဲ့ကာကွယ်ရေးဌာနရရဲ့စီးရေးအဆောက်အုံတွေကိုပိတ်မှတ်ထားပြီးတော့မစ်ဆိုင်းဒုံးတွေနဲ့လည်းတိုက်ခိုက်ပါတယ်။ထောင်ထောင်ချီတဲ့ယူကရိန်းနိုင်ငံသားတွေတိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်။ဒီကျူးကျော်မှုဟာစီးရီးအရာအပြည့်အဝကျူးကျော်မှုဖြစ်ပြီးဥရောပသမိုင်းမှာဒုတိယအကြီးဆုံးကျူးကျော်မှုဖြစ်ယူကရိန်းခေါင်းဆောင်တွေကတော့ပြောဆိုနေကြပါရဲ့ရှင
်ဂျူလိုင်လ10ရက်နေ့မှာပဲဂျပန်နိုင်ငံရဲ့ဩဇာကြီးမားတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေးတရက်နဲ့ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံသွားခဲ့ပါတယ်ဂျပန်နိုင်ငံရှေ့ပိုင်းနာရာမြို့ယထာဘူတာယုံအပြင်ဘက်မဲဆွဲစီယုံဝဲတခုမှာမင်းကွန်းပြောကြားနေတဲ့အချိန်တရက်သမားတယောက်ကနောက်ကနေပြစ်ခတ်ခဲ့တာပါအသက်68နှစ်ရှိပြီဖြစ်တဲ့ဝင်းကြီးကျော်အောင်အဘေးကိုရဟရှင်နဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပေမဲ့နှလုံးရပ်ပြီးတည်ဆောင်သွားခဲ့ပါလေ။ပြစ်ခတ်မှုကိုကျူးလွန်ခဲ့တဲ့သနတ်သမားကိုဂျပန်ရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပါလေ။ဝင်းကြီးကျော်အောင်ရှင်ဆိုအဘေးလုံခြံတပ်ဖြတ်ခံရမှုအတွေ့အမေရိကန်ပြည်သူတွေကိုစားစိတ်မကောင်းဖြစ်မိတဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ကဂျပန်ဝင်းကြီးချုပ်ဖူမီယိုကီရှီရာစီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါလေ။စက်တင်ဘာလမှာဇပရခန္ဓာကျင်းပပြီးနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါလေ။
ပါကစ္စတန်နိုင်ငံမှာဇွန်လလပိုင်းလောက်ကတည်းကဖြစ်ပေါ်ခဲ့တဲ့မိုးတီထံရေကြီးမှုတွေကြောင့်တည်ဆုံသူအရေအတွက်တထောင်ကျော်သွားပြီလို့အာဏာပိုင်တွေကဩဂုတ်လကုန်မှာတုန်းကပြောပါတယ်။မကြုံမှုရဲ့ပမာဏနဲ့ဖြစ်ပေါ်နေတဲ့ရေကြီးရေလျှံမှုတွေဟာဥဒုယာတီပြောင်းလဲမှုကြောင့်ဖြစ်ရတဲ့ကပ်ဘေးဖြစ်တယ်လို့ပါကစ္စတန်ဥဒုယာတီဆိုင်ရာဝန်ကြီးကပြောပါတယ
်။တစ်ခါမှမကြုံဘူးတဲ့ဒီမုတ်တုံမိုးအားကောင်းမှုကြောင့်ပါကစ္စတန်ကပြည်နယ်လေးခုစလုံးမှာရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့ပြီးဒီရေကြီးမှုတွေကြောင့်လူပေါင်း33သန်းလောက်အတိဒုက္ခရောက်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်လအတွင်းလူပေါင်း1000ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရမန်ကပြောဆိုပါရတဲ့တိုင်းပြည်ရဲ့သုံးဘုံတစ်ဘုံရေနှင်းပြုတ်ခဲ့တာဖြစ်ပြီးကျွမ်းနွားတိရစ္ဆာန်အကောင်ကြီး8သိန်းလောက်သေဆုံးခဲ့တယ်လို့သဘောဝဘေးအန္တရာယ်စီမံခန့်ခွဲမှုဌာန NDMA ကသတင်းထုတ်ပြန်ပါတယ်ရေကြီးမှုကြောင့်ပါကစ္စတန်နိုင်ငံမှာရှိတဲ့ခရိုင်160မှာ80ခရိုင်ရေဘေးတင်းခဲ့တယ်လို့တိုင်းပြည်စီးပွားရေးအမေရိကန်ဒေါ်လာ10ဘီလီယံဘိုးလောက်ထိခိုက်ခဲ့တယ်လို့ပါကစ္စတန်ဘဏ္ဍာရေးဝန်ကြီးကပြောပါတယ
်စက်တင်ဘာလအကျွန်းမှာတော့အီရန်နိုင်ငံမှာအီရန်ဘာသာရေးကောင်ဆောင်အာယတူလာအာလီခါမီနီနဲ့အစိုးရဆန့်ကျင်ရေးကြေကြော်သံတွေအော်ဟစ်ပြီးအီရန်ပြည်သူတွေဆန္ဒပြပွဲတွေတိုင်းပြည်နေရာအနှံ့ပေါ်ပေါက်ခဲ့ပါတယ်မျိုးတော်တီဟီရန်အပါဝင်အီရန်နိုင်ငံတလွားမျိုးပေါင်း133မျိုးမှာဘာသာရေးကောင်းဆောင်အယာတူလာအာလီခါမီနီရဲ့ရုပ်ပုံတွေကိုမီးရှို့တာအပါဝင်ပုံစံမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်။မာရှာအာမီနီဆိုတဲ့မျိုးသမီးငယ်တူဟီဂျပ်လို့ခေါ်တဲ့ခေါင်းစည်းကိုရော့တီရော့ရဲစီးတယ်ဆိုပြီးရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာတိတ်ဆုံးခဲ့တဲ့အတွေ့အီရန်နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ကအင်အား၃နှိမ့်နှင်းခဲ့တဲ့အတွေ့လူ300ကျော်တေဆုံးခဲ့ပြီးတော့လူ14,000လောက်အဖမ်းခံရမယ်လို့လူခွင့်ရေးဖွဲ့တွေကခန့်မှန်းပါတယ
်အီရန်ပြည်သူတွေရဲ့ဆန္ဒပြပွဲကိုထောက်ခံတဲ့လှုပ်ရှားမှုတွေနိုင်ငံတကာကိုကူးစက်ပြန့်နှံ့ခဲ့ပါတယ်အီရန်မှာမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုနဲ့ဖိနှိပ်မှုတွေကိုစတင်တဲ့အနေနဲ့တူရကီနိုင်ငံကမျိုးသမီးတွေကလည်းစပင်းတွေကိုဖျက်ပြီးတွစ်တာမှာပုံနေတဲ့အီရန်မျိုးသမီးတွေရဲ့ဆန္ဒပြပွဲကိုထောက်ခံကြပါလေ။ပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ယာနဲ့ချီတဲ့အီရန်မျိုးသမီးတွေလည်းအီရန်ကောင်းဆောင်အယာတူလာအာလီခါမနီကြဆုံရေးကြွေးကြော်ခဲ့ကြပါလေ။တောင်အမေရိကတိုက်ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာလည်းမျိုးသမီးရေးဆောင်ရွက်နေသူတွေအီရန်မျိုးသမီးတွေကိုထောက်ခံတဲ့အကြောင်းပြသတဲ့ဆန္ဒပြပွဲကြီးကျင်းပခဲ့ကြပါလေ
။
ဗြိတိန်ပြည်မကြီးအလစ်ဇဘက်ရဲ့နိုင်ငံတော်ဇာပနာခမ်းနားကိုစက်တင်ဘာ19ရက်နေ့ဒီနေ့လာနေမှာလန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာကျင်းပခဲ့ပါတယ်။နိုင်ငံတော်ဇာပနာခမ်းနားကိုသမ္မတရေဝန်ကြီးချုပ်တွေ၊တော်ဝင်အသိုင်းအဝိုင်းနဲ့က ခုံတီရှိပုဂ္ဂိုလ်တွေတက်ရောက်ခဲ့ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျင်းဘိုင်ဒန်တို့လည်းပါဝင်ခဲ့ပါတယ်။နန်တက်90ဦးချုပ်ခဲ့တဲ့ဘီယမာဂျီအလစ်စဘက်ဟာပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကစကော့တလန်မြို့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်တော်96နှစ်ရှိပါပြီ။ဝက်စမင်စတာဘုရားကျောင်းကခန္ဓာပြီးမှာတော့ဒီမာကြီးရဲ့ရုပ်လောင်းကိုမြုပ်နယ်တကြူမဲ့ဝင်းဆပ်ရဲတိုက်ကိုတည်ဆောင်ခဲ့ပါတယ်။လန်ဒန်ကလမ်းတွေကိုဖျက်ပြီးတော့ဒီမာကြီးရဲ့ခေါင်းကြလားကိုတည်ဆောင်ရမှာတိမ့်နဲ့ချီတဲ့ပြည်သူတွေနောက်ဆုံးအနေနဲ့ဂါရဝပြုနှုတ်ဆက်ခဲ့ကြပါတယ်ရှင်။
အော်ဒိုဝါလာနေရာဒီကအင်ဒိုနီးရှားနိုင်ငံမှာရှေ့ဂျာဘာကဘောလုံးဝင်းတစ်ခုမှာဘောလုံးဝဲကြည့်နေတဲ့ပိတက်ဒီကြောက်လန့်တကြားပြေးလွားပြီးဘဲကြသူတွေအချင်းချင်းနေမိခဲ့တာကြောင့်လူပေါင်း130ကျော်သေဆုံးခဲ့ပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေလည်း180လောက်ရှိခဲ့ပါတယ်။အများစုကတော့လူတွေကိုနေမိပြီးသေဆုံးခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်လူတွေပါဝင်တဲ့အကြောင်းအရှိဂျာဘာကျွန်းရဲချုပ်ကသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားပရီးမီးယားလိဂ်ဘောလုံးပွဲမှာပါစီဘာယာဒင်းကအေရှင်အာရီမာအသင်းကိုနိုင်ပြီးတဲ့နောက်အေရှင်ပြိသက်တွေကွင်းထဲဆင်းလာပြီးသူတို့အသင်းသားတွေနဲ့ခက်ရံဖြစ်ပွားတာကနေပြိသက်တွေနဲ့ရဲတွေရုံရင်းစံကတ်စတင်ဖြစ်ပွားခဲ့တာပါရဲတပ်ဖွဲ့ကပြိသက်တွေကိုပွဲကြည့်စင်မပြန်တက်ဖို့ပြောခဲ့ပေမဲ့ပြိသက်တွေကလက်မခံဘဲရဲတွေကိုတိုက်ခိုက်တာကနေရဲတပ်ဖွဲ့ကလည်းမျက်ရည်ကိုဘုံးတွေသုံးပြီးနေနှင်းခဲ့ပါတယ်ခံရတဲ့သူတွေကိုအနီးအနားကဆေးရုံကိုခေါ်သွားခဲ့ပေမဲ့လမ်းမတွင်တည်ဆုံခဲ့သူတွေရှိသလိုစေယုံမှာကုသရင်းနဲ့တည်ဆုံသွားခဲ့သူတွေလည်းရှိခဲ့ပါဘူ
းအော်တိုဘာလာပထမပတ်တွင်ထိုင်းနိုင်ငံမြောက်ပိုင်းနေကလီရင်းကျောင်းတစ်ခုမှာတနက်နေ့ရောဓာနေပါတက်ခိုက်ခံခဲ့ရတာကြောင့်ကလီငယ်24ဦးအပါဝင်လူပေါင်း38ဦးတည်ဆုံခဲ့ပါတယ်ကောင်းမျိုးတော်မြောက်ဖဲမိုင်300လောက်အကွာမှရှိတဲ့နမ်ဘွာလမ်ပူခရိုင်မှာတိုက်ခိုက်မှုဖြစ်ပွားတာဖြစ်ပြီးတော့ယာရုကဖြုတ်ချခံရပြီးမူရစီဝမှုနဲ့အေးအေးယူခံရတဲ့ရဲဝန်နဲ့ဟောင်းတူကအဲ့ဒီနေကလေးရင်းကျောင်းကိုဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာပါဒီနောက်သူဟာနေငူပြန်စနီးနဲ့ကလေးငယ်တွေကတက်ဖြတ်ပြီးသူ့ကိုယ်သူအဆုံးစီရင်ခဲ့ပါတယ်ထိုင်းနိုင်ငံတမိုင်းမှာအဆိုးဝါးဆုံးတနက်ကင်အကြမ်းဖက်မှုဖြစ်ပြီးအခုလိုကလေးငယ်တွေအများပြားပါဝင်လူ38ဦးထဲမှနေတေဆုံးခဲ့ရတဲ့အကြမ်းဖက်ပစ်ခတ်မှုနဲ့ပတ်သက်လို့ထိုင်းလန်တုံ့လုံမိတယ်လို့ကုလသွေးမှုချုပ်ကုလသမဂ္ဂကလေးများရမငွေအဖွဲ့အမေရိကန်နိုင်ငံများ၏ဌာနစသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေခေါင်းဆောင်တွေကအကြီးအကဲပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတနက်ကင်ဆောင်ခွင့်တင်းကျပ်မှုနဲ့မူရင်းစေဝါတိုက်ဖြတ်ရေးပို့ပြီးတော့တင်းတင်းကျပ်ကျပ်လှုပ်ဆောင်မှုထိုင်းစိုးရကိုဒေသခံရပ်ဖက်အဖွဲ့အစည်းတွေတောင်းဆိုလာခဲ့ကြပါတယ်ရှင်။
စတေမာလာတွင်ယူကရိန်းတပ်တွေယူကရိန်းအရှေ့မြောက်ဘက်ဒေသမှာပြန်လည်ထိုးစစ်ဆင်ပြီးနယ်မြေတချို့ကိုသိမ်းပိုက်ခဲ့ပါတယ်။ရုရှားကယူကရိန်းရဲ့လျှက်စစ်ထုတ်လုပ်ပြန်ပြင်းမှုစနစ်ကိုပြင်းထန်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေရဲ့စွပ်စွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ရုရှားတပ်တွေရဲ့ဒေသဆိုင်ရာဌာနချုပ်နဲ့ထောက်ပံ့ရေးအချက်အချာဖြစ်နေတဲ့အိုက်ဇန်မြို့အပါအဝင်နေရာတော်တော်များများကိုယူကရိန်းကစတေမာလာတွင်အစောပိုင်းရက်တွေမှာပြန်လည်သိမ်းပိုက်ခဲ့ပါတယ်။စတေမာလာဇန်ဂရဲကဆိုရင်စတူယန်ကီလိုမီတာ3000လောက်ကိုယူကရိန်းတပ်တွေပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်အကြေးကပါလော်ရီဇော်လူရှင်တွေကပြောဆိုပါတယ်ယူကရိန်းတပ်တွေရုရှားနယ်စပ်နဲ့ကီလိုမီတာ50လောက်အထိရောက်နေပြီလို့လည်းသူကပြောခဲ့ပါတယ်
2020ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုပေးပွဲကိုဒီဇင်ဘာ10ရက်နေ့ကနော်ဝေနိုင်ငံအော့စလိုမြို့တော်မှာကျင်းပပါတယ်။ဒီနေ့ဆုရတဲ့ယူကရိန်း၊ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ကပူးတွဲနိုဘယ်ငြိမ်းချမ်းဆုရှင်တွေဟာတရားမျှတတဲ့ကမ္ဘာကြီးဖြစ်ရေးဆိုတဲ့သူတို့ရဲ့တူညီတဲ့အမြင်တွေကိုဖော်ပြခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုလည်းရှုတ်ချခဲ့ပါတယ်။ ဒီကနေ့ယူကရိန်းစစ်ပွဲဟာနိုင်ငံတစ်ခုကြားဖြစ်နေတဲ့စစ်ပွဲမဟုတ်ပါဘူး။စနစ်တစ်ခုကြားဖြစ်နေတဲ့စစ်ပွဲပါ။အာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်ကြားဖြစ်နေတဲ့စစ်ပွဲပါလို့ယူကရိန်းကနိုဘယ်ငြိမ်းချမ်းဆုရှင်အိုလက်ဇန်ဒရာမာတီဗီရှုကာစစ်ပွဲအခမ်းအနားမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ရုရှားကယူကရိန်းမှာတင်ထားတဲ့နေမျိုးတွေကိုအတိမတ်ပြုမယ်ဆိုရင်ငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်ဆိုတာလည်းသူကပေးချခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေဆိုတာရန်လူတဲ့သူတွေရဲ့ဖိအားပေးတာကိုအလျှော့ပေးတာမဟုတ်ဘူးလို့သူကပြောဆိုပါတယ်။ဒါ့အပြင်ကျူးကျော်တိုက်ခိုက်ခံရတဲ့နိုင်ငံတနိုင်ငံဟာလည်းနဲ့ချယူနဲ့ငြိမ်းချမ်းမှုမရနိုင်ဘူးလို့လည်းပြောဆိုပါတယ်။ယူကရိန်းကလူခွင့်ရေးအဖွဲ့ဖြစ်တဲ့ Ukraine Center for Civil Liberties ကခေါင်းဆောင်တူဖြစ်တဲ့ Oleksandra Matvishuka 2022ခုနှစ် Nobel ငြိမ်းချမ်းဆုတွေ့ရုရှားလူခွင့်ရေးအဖွဲ့ဖြစ်တဲ့ Memorial နဲ့ Belarus နိုင်ငံက Vyazna လူခွင့်ရေးအဖွဲ့ခေါင်းဆောင်ဖြစ်သူ Alex Bialyatsky တို့နဲ့တူ Nobel ငြိမ်းချမ်းဆုကိုပူးတွဲရရှိခဲ့တာပါရှင်။
အော်ဒီဘလော့25ရက်နေ့ကတော့ချောင်းနေအတွင်းပြည်ထောင်နိုင်ငံရဲ့ပြည်စမမြောက်ဝန်ကြီးချုပ်ဖြစ်လာတဲ့ရေရှိဆွန်လက်ကဘဂန်နန်တော်မှာချောစ်ဘင်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အသက်42နှစ်အရွယ်ဗန္နာရေးဝန်ကြီးအောင်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဆွန်လက်ကပြည်ထောင်မှာဝန်ကြီးချုပ်ဖြစ်လာတဲ့ပထမဆုံးအာရှနယ်ပယ်အိန္ဒိယလူမျိုးဖြစ်ပါတယ်။ပြည်ထောင်မှာစီးပွားရေးမတည်ငြိမ်မှုတွေနဲ့ပါတီနဲ့တိုင်းပြည်အတွက်အကြက်တဲ့ခိုက်တံတွေကြားရေရှိဆွန်လက်ပြည်ထောင်ဝန်ကြီးချုပ်တာဝန်ကိုရယူခဲ့တာပါ။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ယာရီကနှုတ်ထွက်ခဲ့ပြီးစတင်မာလာဆော်ဘိုင်းကလစ်စထရပ်ဝန်ကြီးချုပ်ယာရီကိုရယူခဲ့ပါတယ်။ဒါပေမဲ့လည်းထရပ်ရဲ့ရေပောင်း90လောက်ယာရီသက်တမ်းအတွင်းသူ့ရဲ့စီးပွားရေးစီစဉ်တွေကြောင့်ပြည်ထောင်ငွေကြေးဈေးကွက်မတည်မငြိမ်ဖြစ်ခဲ့ရပြီးတဲ့နောက်ယာရီကနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။ Russia ဆွန်နက်ကသတင်းဘက်9ဘက်အတွင်းပြည်ထောင်နိုင်ငံရဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်လာစေနှစ်ပေါင်း100အတွင်းအသက်ငယ်ဆုံးဝန်ကြီးချုပ်လည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံဆူမြူရောအီတဲဝမ်မှာအော်တိုဘာ29ရက်နေ့ညဟယ်လိုဝင်းပွဲတော်အတွင်းမှာလူအုပ်ပြီးပြီးတော့လူတရ50ကျော်တိတ်ဆုံးခဲ့ပါတယ်။တိတ်ဆုံးသူတွေထဲသုံးပုံနှစ်ပုံနီးပါးကအမျိုးသမီးတွေဖြစ်ပါတယ်။ဒဏ်ရာရတဲ့သူတွေလည်း150နီးပါးရှိပါတယ်။တိတ်ဆုံးသူ80ရာခိုင်နှုန်းလောက်ကအသက်20နဲ့30ဝန်းကျင်နေဖြစ်ပြီးတော့17ယောက်ကတော့ဆယ်ကျော်သက်အရွယ်တွေဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတယွန်းဆောက်ယူကသတင်းတစ်ပတ်ကြာနိုင်ငံတော်ဝန်ထမ်းချင်းကာလကြေညာခဲ့ပြီးတော့အစိုးရအဆောက်အုံတွေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအလံတဝက်လွှင့်ထူဖို့အမိန့်ထုတ်ခဲ့ပါတယ်။အခင်းဖြစ်ပေါ်တဲ့ဆိုးမျိုးတို့အလဲမှာရှိတဲ့ Itaewon အရက်ဟာ night club တွေအဖျော်ယမကဆိုင်တွေနဲ့လူစီကားတွေနေရာဖြစ်ပါတယ်။COVID-19 ကာလတာမြင့်ကန့်သက်ချက်တွေဖြေလျှော့ပြီးတဲ့နောက်ပိုင်းမှာပထမဆုံးကျင်းပတဲ့ဒီနေ့ Halloween ပွဲတော်မှာလူတွေပိုပြီးတော့များတယ်လို့လူတသိန်းလောက်လာရောက်ခဲ့တယ်လို့ဒေသခံသတင်းတွေကခန့်မှန်းပါတယ်ရှင
်။အော်ဒိုဝါလာ30ရင်းဒီကအိန္ဒိယနိုင်ငံနောက်ဘက်ဂူဂျာရတ်ပြည်နယ်မော်ဘီမြို့ကမက်ချူးမြစ်ကိုဖျက်ပြီးစောက်ထားတဲ့ကြိုတရားတစ်ခုပြိုကျခဲ့တာကြောင့်အနည်းဆုံးလူ135ယောက်သေဆုံးခဲ့ပါတယ်။နေပေါင်း150နီးပါးတက်တန်းရှိနေပြီဖြစ်တဲ့ဒီဂျိုတရာကိုပြန်ပြေးမွန်းမှန်ပြင်ဆင်ဖွင့်လှစ်ပြီးရပိုင်အတွင်းမှာပဲပြိုကျခဲ့တာပါပုဂ္ဂလိကကုမ္ပဏီတစ်ခုကတရာကို9လကြာမွန်းမှန်ပြင်ဆင်ခဲ့ပြီးပြန်ဖွင့်ပေးခဲ့တဲ့အချိန်9ရက်ကြာမှပြိုကျခဲ့တာပါဒေသန္တရအစိုးရရဲ့ကြံ့ခိုင်မှုဘေးကင်းကြောင်းစစ်ဆေးပြီးတဲ့လက်မှတ်မရသေးဘူးလို့ဒေသတွင်းသတင်းတွေကဖော်ပြပါတယ်ဟိန္ဒူရောရာထိမ့်မဲ့ဒီဝါလီပွဲတော်ရဲ့ဖြစ်တာကြောင့်လာရောက်လည်ပတ်သူရာနဲ့ရှိနေတဲ့အချိန်မှာပဲတရာပြိုကျခဲ့တာပါ
နွေမာလာတွင်အင်ဒိုနီးရှားမှကျင်းပတဲ့စီးပွားရေးအင်အားကောင်းတဲ့နိုင်ငံ20ညီလာခံဘီးဘတ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံတဲ့သတင်းပေါ်မှာနိုင်ငံတကာအာရုံစိုက်ခဲ့ကြပါတယ်။နှစ်နိုင်ငံကြားပြန်လည်ပူးပေါင်းဆောင်ရွက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်။ထိုင်ဝမ်အရေးတရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့အချိန်မှာအခုလိုကမ္ဘာအင်အားကြီးနှစ်နိုင်ငံခေါင်းဆောင်တို့တွေ့ဆုံတာပါ။တွေ့ဆုံပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ဟီတို့လည်းတက်ရောက်ပါတယ်။တရုတ်ရဲ့တပြည်တောင်စနစ်ကိုထပ်ပြီးတော့တည်ပြုတယ်လို့ထိုင်ဝမ်နဲ့ပတ်သက်တဲ့မူဝါဒအပြောင်းလဲမရှိတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ထိုင်ဝမ်နဲ့ဆက်နွယ်ပြီးဖြစ်ပေါ်နေတဲ့တရုတ်နဲ့ဆက်ဆံရေးတင်းမာမှုတွေကိုလည်းစီးရီးတိုက်ပွဲအသစ်ဖြစ်သူမယူဆဘူးလို့သတင်းတောက်တွေရဲ့အမေကိုဖြေဆိုခဲ့ပါတယ်။
နိုဝင်ဘာလကုန်တဲ့ဒီဇင်ဘာလအတွင်းမှာတော့တရုတ်နိုင်ငံမှာကိုဗစ်ကာယရောဂါဆန်ရတင်းကျပ်ကန့်သတ်မှုတွေကိုနိုင်ငံတော်ဆန့်ကျင်ဆန္ဒပြနေသလိုတချို့နေရာတွေမှာတရုတ်သမ္မတရှီဂျင်းပင်နှုတ်ထွက်ပြီးတောင်းဆိုကြပါလေ တရုတ်ဆိုရဘက်ကကိုဗစ်ကရောဂါဆန်ရကန့်သတ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အရင်ချမှတ်ထားတဲ့ဇီရိုကိုဗစ်ကိုဗစ်လုံးဝကင်းစေရည်မှန်းချက်ကိုတော့မဖြစ်မနေဆက်ပြီးလုပ်မယ်လို့အတည်ပြုပြောဆိုပါရက်ဆယ်စုနှစ်တွေအတွင်းအာဏာရကွန်မြူနတီပါတီပေါ်ကြီးမားဆုံးဆန့်ကျင်မှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့တရုတ်ဆိုရဘက်ကတော့တစုံတရာရည်ညွှန်းပြောဆိုခဲ့တာမရှိပါဘူးဆန္ဒပြသူတွေကနိုင်ငံနောက်ပိုင်းဒေသတွေမှာကိုဗစ်ကန့်သတ်ချက်တွေရုတ်သိမ်းပေးဖို့ကြွေးကြော်ခဲ့ကြပါတယ်စင်ကြံပြည်နယ်မှာရှိတဲ့လူနေတိုက်တန်းတစ်ခုမီးလောင်တဲ့အချိန်မှာကိုဗစ်စီးမြင်တွေကြောင့်မိသက်တွေအချိန်မီမလာနိုင်တဲ့အတွက်ဒူးဆယ်ဦးသေဆုံးခဲ့ရတာကိုပြောနေကြတာတွေမြေမင်းနဲ့ဆန္ဒပြခဲ့ကြတာ
တရုတ်အာဏာပိုင်တွေကတော့ကိုဗစ်လုံးဝကင်းစင်ရေး Zero COVID Policy ကိုစန့်ကျင်ပြန်နာပြမှုတွေနိုင်ငံတွင်းမှာအရှိန်မြင့်ပေါ်ပေါက်နေတာကိုဟန်တာရဲ့အနေနဲ့တက္ကသိုလ်ကျောင်းသားတွေကိုဒီဇင်ဘာလထဲမှာနေရာပြန်ပို့ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းခဲ့ပြီးတော့တချို့ဒေသတွေမှာဆန္ဒပြသူတွေနဲ့ရဲတွေကမှရုံးရင်းစံခတ်ဖြစ်ပွားခဲ့ပါတယ်။တရုတ်ဆိုရဘက်ကဆန္ဒပြပွဲတွေကိုရန်လူတွေအင်အားစုတွေရဲ့အဖြစ်အမှောက်လို့ရဖြစ်ရည်ညွှန်းပြီးပြက်ပြက်သားသားနှိမ့်နှိမ့်မဲ့အကြောင်းကွန်မြူနတီပါတီဗဟုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလတတိယပတ်အတွင်းမှာတော့ကမ္ဘာတဝန်းကထောင်နှင်းချီတဲ့ဘောလုံးဝါဒနာရှင်တွေရုပ်မြင်တင်ကြားရေးရှေ့မှရောက်ပြီးကာတာနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကြည့်ရှုအားပေးခဲ့ကြပါတယ်။ဒီနေ့ကမ္ဘာဖလားမှာအာဂျင်တီးနားနိုင်ငံအသင်းသမိုင်းမှာတတိယမြောက်ဘုံဆွဲပါတယ်။1988ခုနှစ်ကအာဂျင်တီးနားအသင်းပထမဆုံးအကြိမ်ကမ္ဘာဖလားဘုံဆွဲခဲ့ပြီးတော့1986ခုနှစ်မှာဒုတိယမြောက်ကမ္ဘာဖလားကိုဆုခူးခဲ့ပါတယ်။2014ခုနှစ်ကဖိုင်နယ်ပွဲမှာဂျာမနီကိုရှုံးနိမ့်ခဲ့ပြီးတော့1986ခုနှစ်နောက်ပိုင်းနှစ်30ကျော်တွင်ပထမဆုံးကမ္ဘာဖလားပူဆွဲခဲ့တာပါထောင်တောင်းချီတဲ့အာဂျင်တီးနားပြည်သူတွေဘွေနိုဆေးရီးစ်မြို့တော် Oblix အထိမ်းအမှတ်ကျောက်တိုင်မှာစုဝေးကြပြီးတော့အပြာနဲ့အဖြူစင်အာဂျင်တီးနားဘောလုံးအသင်းဝတ်စုံတွေကိုဝတ်ဆင်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်ဒီဇင်ဘာလ27ရက်နေ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီဟာသူခီးစီရဲ့နောက်ဆုံးအစည်းအဝေးဖြစ်အထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းရှေ့မှောက်မင်းကွန်းပြောဆိုသွားပါတယ်။ယူကရိန်းရင်ဆိုင်နေရတဲ့ပဋိပက္ခကအနာဂတ်မှာကမ္ဘာတဝန်းကကလီးငယ်တွေနဲ့မြင်းမြစ်တွေဘလူးချီနီမျိုးနဲ့နေထိုင်ရမယ်ဆိုတာကိုအဆုံးဖြတ်ပြီးမဲ့တိုက်ပွဲဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီကပြောဆိုခဲ့ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေနဲ့ဘဏ္ဍာငွေကြေးအရထောက်ပံ့ပေးနေရတွေဟာပရဟိတအလှူသဘောနဲ့ပေးလိုက်တာမျိုးမဟုတ်ပဲကမ္ဘာကြီးရဲ့လုံခြုံရေးနဲ့ဒီမိုကရေစီအတွက်အရင်းနှီးဖြစ်လို့ဒါကိုတာဝန်ရှိရှိအသုံးချသွားမယ်လို့သမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်။ယူကရိန်းပြည်သူတွေအနေနဲ့ရွရွချွန်ချွန်ခုခံတော်လှန်ပြီးလက်နက်ချအငြင်းခံမှာမဟုတ်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်။
ဒေတာဦးနဲ့မမြသစင်အောင်တို့ပြောပြပေးခဲ့ကြတာပါမကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့စနေညရဲ့နောက်ဆုံးရသတင်းအကြေချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်2023ခုနှစ်အတွက်အမေရိကန်ကာကွယ်ရေးအသုံးချိတ်ထဲမှာထိုင်ဝမ်အတွက်စီရေးထောက်ပံ့စရိတ်တိုးထားတဲ့အပေါ်တရုတ်ကဒေါ်လာနဲ့တုံ့ပြန်လိုက်ပါတယ်ထိုင်ဝမ်လုံခြုံရေးအတွက်တိုးမြင့်ကူညီမဲ့အပေါ်ထိုင်ဝမ်အစိုးရကတော့ကျေးဇူးတင်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရိတ် NDAA ဥပဒေအပေါ်အလွန်အမင်းမကျင်မနှက်ဖြစ်ရပြီးလုံးဝဆန့်ကျင်တယ်လို့တရုတ်နိုင်ငံသားရေးဌာနကဒီကနေ့စနေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နေရာတော်တော်များများမှာအသက်အန္တရာယ်ရှိလာအောင်အေးခဲနေပြီးလေအေးတွေတိုက်ခတ်နေတဲ့အတွက်အပြင်ထွက်ဖို့လိုရဲဆိုရင်အထက်ထက်ထူထူထပ်ထဲဝစ်စင်ပြီးတနိုင်သမျှအသားမပေါ်အောင်ဖုံးကထားကြဖို့အမေရိကန်မိုးလေဝသဌာနကတတိပေးထားပါတယ်လောလောဆယ်နိုင်ငံရဲ့၃ပုံ၂ပုံလောက်နှင်းမုံတိုင်းတန်နဲ့အေးခဲနေပြီးတချို့နေရာတွေမှာတအားလိုက်တွေကြိုးကြတဲ့အတွက်မီးတွေပြက်နေပါတယ် VOA ရုံးချုပ်ရှိတဲ့ Washington DC မြို့တော်တဝိုက်မှာလည်းလွန်ခဲ့တဲ့အေးတန်နဲ့လေပြင်းတွေကြောင့်သစ်ပင်တွေကြိုးကြပြီးတချို့အိမ်တွေထိခိုက်ခဲ့ရပါတယ် Maryland ပြည်နယ်အပါအဝင်သေဆုံးသူ၃ဦးထပ်မံရှိပါတယ် စနေညရဲ့ VOE အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်အတွက်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ TN1 တို့ဖြစ်ပါတယ်။ VOE American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အစီအတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှလည်းတစ်လက်ပြန်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်။သောတာရှင်များလည်းတော့မြန်မာပြည်သူပြည်သားအားလုံး Christmas ချိန်ကမှ VOE ရဲ့ Christmas ရှင်လန်းချမ်းမြေ့ကြပါလိမ့်ရှင်။ကျွန်မလေးမပါ
This program has come to you from the Voice of America, Washington.